America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာပါဇမတော်တာရှင်များရှင် VOA America ကနေ2023ခုနှစ်စက်တင်ဘာလ5ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA Radio အစီအစဉ်တွေကို line တိုမီတာ32 58တို့ဖြင့် line လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလင်းမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတဲရောက်တဲ့တွေကိုအလိမ္မာနဲ့တူတင်ဆက်ပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့တွေတွေကတော့မြန်မာအတွက်အာဆီယံအလှည့်ကျဥက္ကဋ္ဌနေရာကိုဖိလစ်ပိုင်ကအစားထိုးတာဝန်ယူဖို့ရှိနေပါတယ်မြန်မာရေးအတွက်အာဆီယံဘုံသဘောတူညီချက်ကိုဆက်လက်ကျင့်သုံးမယ်လို့အင်ဒိုနီးရှားသမ္မတကပြောသွားပါတယ်စစ်ကောင်စီကရွေးကောက်ပွဲကို2025မှာကျင်းပနိုင်ချေရှိနေပါတယ်ဆိုတဲ့ထိတဲရောက်တဲ့တွေကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပြပုတ်ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရတဲ့မဲ့အထဲမှာဆိုရင်တော့ကရင်နီဒေသဘက်ကနောက်ဆုံးရတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့
စစ်ကောင်စီကတော့ဒီလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတာဝန်ပစ်ခတ်မှုတွေကိုအဓိကအပြုပြီးတော့ဒီစစ်စင်ရေးတွေကိုပြုလုပ်နေတာဖြစ်တယ်ပေါ့နော်
KNDF ဘဟုပြန်ကြားရေးတာဝန်ရှိသူတို့ပြောသွားတာပါဒီအကြောင်းသတင်းတင်ဆက်ဖို့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူစံစည်းလုံးကြီးနေတာကြောင့်သခိုင်းတိုင်းဘက်မှာစစ်ထောင်ပြည်သူတွေအခက်အခဲကြုံရတဲ့အခြေအနေအပါအဝင်ရခိုင်ပြည်နယ်မှာရိုဟင်ဂျာနေရပ်ပြန်ရေးအခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေနောက်အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်အခုရင်းဆုံးတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ကီလီနဲ့အတူပြောပြပေးပါပါရှင်
မြန်မာအရေးအာဆီယံချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်ချုပ်ခိုင်ထားမှာဖြစ်တယ်လို့အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားသမ္မတဂျိုကိုဝီဒူဒိုကအခုလိုပဲပြောပါတယ
် Collective ASEAN sebagai keluarga yang telah disepakati para pemimpin ASEAN
အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖော်တဲ့ကိစ္စနဲ့ပတ်သက်ရင်ဒီ၅ချက်ကို2021ခုနှစ်ဧပြီလ24ရက်နေ့မှာအာဆီယံခေါင်းဆောင်တွေအားလုံးသဘောတူညီခဲ့တာဖြစ်ပြီးဒါဟာအာဆီယံအသင်းကြီးရဲ့စူပေါင်းအားထုတ်မှုဖြစ်တယ်ဆိုတာကျွန်တော်သတိပေးချင်ပါတယ်ပြီးတော့ဒီဘုံသဘောတူညီချက်၅ရပ်ကိုအာဆီယံရဲ့အဓိကလမ်းညွှန်ချက်ဖြစ်ဆက်လက်ထားရှိမှာဖြစ်တယ်လို့အင်ဒိုနီးရှားသမ္မတကပြောသွားတာပါအာဆီယံထိပ်သီးအစည်းအဝေးရဲ့အခြားအဆင့်မြင့်အစည်းအဝေးတွေမှာမြန်မာကိုတက်ရောက်ခွင့်တားမြစ်ထားပြီးမြန်မာနိုင်ငံမှာငြိမ်းချမ်းရေးဖို့အာဆီယံကချမှတ်ထားတဲ့မူဝါဒအတိုင်းတွန်းအားပေးဆောင်ရွက်တဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံဟာဗတ်ပေါင်းဆောင်ဖွဲ့စည်းအားလုံးနဲ့ထိတွေ့ဆက်ဆံခဲ့တယ်လို့လည်းအင်ဒိုနီးရှားသမ္မတကပြောပါတယ်အပြင်အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖော်ဖို့ပြက်ကွက်မှုနဲ့အရက်သားတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေအတွက်လည်းအာဆီယံခေါင်းဆောင်တွေကမြန်မာစစ်ကောင်ဆောင်တွေကိုပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်အထူးသဖြင့်စစ်ကောင်စီနဲ့ဆက်ဆက်အဖွဲ့အစည်းတွေအားလုံးကိုအကြမ်းဖက်မှုတွေအရှိန်လျှော့ချမှုနဲ့စာတင်ကြောင်းဆေးရုံဈေးတွေအရက်သားနေအိမ်တွေနဲ့အများပြည်သူဆိုင်ရာအဆောက်အုံတွေကိုပိတ်မထားတိုက်ခိုက်တာတွေကိုရပ်တန့်မှုတိုက်တွန်းတဲ့အကြောင်းအချက်19ချက်ပါအာဆီယံရဲ့ထုတ်ပြန်ချက်မှာပါဝင်တယ်လို့ AFP သတင်းဌာနမှဖော်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ကောင်စီကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတဲ့အပေါ်အာဆီယံအဖွဲ့ဝင်တွေအကြအခက်ကြုံနေရချိန်မှာပဲ2026ခုနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူရမယ်မြန်မာနိုင်ငံနေရာမှာဖိလစ်ပိုင်နိုင်ငံကအစားထိုးတာဝန်ယူဖို့အသင့်ရှိကြောင်းဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ဂျူနီယာကဒီကနေ့စက်တင်ဘာလ5ရက်နေ့မှာပြောကြားလိုက်ပါတယ်ဖိလစ်ပိုင်အနိုင်ငယ်အနေနဲ့2026ခုနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုထမ်းဆောင်ဖို့အသင့်ရှိပါတယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေတဲ့53ကြိမ်မြောက်အာဆီယံထိပ်သီးစည်းဝေးပွဲဖွင့်ပွဲအခမ်းအနားမှာသမ္မတဖာဒီနန်မာကုစ်ဂျူနီယာကကြေညာလိုက်တာပါဒါဟာလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်တွင်းနိုင်ငံရေးပဋိပက္ခတွေကြောင့်အာဆီယံရဲ့ဘုံကြီးမားချက်မေးမြန်းသွားမှာကိုစိုးရိမ်တာအပြင်မြန်မာနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပမယ်ထိပ်သီးစည်းဝေးပွဲတွေကိုတခြားအာဆီယံရဲ့မိဖတ်နိုင်ငံတွေကမတက်ရောက်ကြမှာစိုးရိမ်တဲ့အတွက်အခုလိုမြန်မာနိုင်ငံနေရာမှာတနစ်စောပြီးတော့အလဲကျဥက္ကဋ္ဌတာဝန်ယူဖို့အာဆီယံအဖွဲ့ရဲ့တောင်းဆိုချက်ကိုဖိလစ်ပိုင်ကလက်ခံလိုက်တာလည်းဖြစ်တယ်လို့အရှိတောင်အာရှနိုင်ငံတွေကတန်တမန်နှစ်ဦးရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ AFP သတင်းမှအရေးသားထားပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနီလန်တကြရွေးကောက်တင်မြောက်ထားတဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရကိုဖြုတ်ချပြီးတော့စစ်တပ်က2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းအကြမ်းဖက်နှိမ်နင်းမှုတွေလှုံ့ဆော်ခဲ့တာကြောင့်အာဆီယံထိပ်သီးအစည်းအဝေးပွဲနဲ့တခြားဆက်ဆက်အစည်းအဝေးတွေကိုစစ်ကောင်စီအနေနဲ့တက်ရောက်ခွင့်မရပါဘူး။ရှင်းနေ2024ခုနှစ်အတွက်တော့လာအိုနိုင်ငံကအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူသွားမှာဖြစ်ပါရဲ့ရှင်။
နေပြည်တော်အချင်းတောင်မှာထောင်နဲ့28နှစ်ကြာခံထားရတဲ့အသက်88နှစ်အရွယ်နိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့အမှုတွေက၆မှုနဲ့ပတ်သက်လို့ကျူးလွန်ခဲ့ခြင်းမရှိတဲ့အတွက်အပြစ်မရှိကြောင်းအထူးအယူခံရှောက်လဲချက်ကိုဒီကနေ့ရှေ့နေတွေကတင်သွင်းခဲ့ကြပါတယ်။နိုင်ငံတော်အထူးတရားရုံးမှာတင်သွင်းခဲ့တဲ့ဒီရှောက်လဲချက်ကိုမကြခင်ရပ်ပိုင်းအတွင်းအမိန့်ချမှတ်ဖို့ရှိတဲ့အကြောင်းတရားရုံးနဲ့နှိစက်သူတွေက VOE ကိုပြောပါတယ်။ဒီကနေ့တင်သွင်းတဲ့6မှုကတော့အဂရိမှုတွေဖြစ်ပါတယ်။နေပြည်တော်နဲ့ရန်ကုန်မှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာဝယ်ယူမှုအဆောက်အဦစောင့်လုပ်မှုတွေမှာအဂရိလိုက်စားတယ်လို့စစ်ကောင်စီကဆွဆွဲပြီးအမိန့်ချမှတ်ထားတဲ့အဂရိမှု၄မှုနဲ့စီးပွားရေးလုပ်ငန်းရှင်မောင်ဝိတ်စီကနေဒေါ်လာနဲ့ငွေကြေးလက်ယူတာတွေရှိခဲ့တယ်ဆိုပြီးဆွဆွဲအမိန့်ချမှတ်ထားတဲ့အဂရိမှု၂မှုစုစုပေါင်း6မှုအတွက်ချမှတ်ထားတဲ့အမိန့်တွေကိုပြင်ဆင်ပေးဖို့ရှောက်လဲချက်တင်သွင်းခဲ့တာလည်းဖြစ်ပါတယ်။ဒီရှောက်လဲချက်တွေကိုလာမယ့်စက်တင်ဘာတတိယပတ်အတွင်းမှာအမိန့်ချမှတ်နိုင်မယ်ရှိတယ်လို့တရားရုံးနဲ့နှိစက်သူတွေကဆိုပါတယ်။ဒီအပိုင်းတွင်နေပြည်တော်အချင်းတောင်မှာဒေါက်ဆန်းစုကြည်ရဲ့ကျန်းမာရေးချို့တဲ့နေကြောင်းကိုလည်း VOE ကစုံစမ်းသိရှိထားပါတယ်။ဒေါက်ဆန်းစုကြည်မူးဝေပြီးပြုတ်အံခဲ့တဲ့အတွက်အချင်းဦးစီးမှုစိတ်မှုချုပ်ကတွားရောက်ကြည့်ရှုပေးခဲ့ရတယ်လို့ဒေါက်ဆန်းစုကြည်တဖုံးရောက်ပြီးတွားနာနေတဲ့ဝေဒနာကိုပြင်ပတွားဆရာဝန်နဲ့ကုသခွင့်ကိုစစ်ကောင်စီကခွင့်မပြုဘူးလို့နေပြည်တော်နဲ့နှိစက်တဲ့အတိုင်းဝိုင်းတွေကဆိုပါတယ်။စစ်ကောင်စီဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာမှတ်ချက်ပြီးတုံ့ပြန်ထားတာမရှိသေးပါဘူးရှင်
။မြန်မာစစ်ကောင်စီကရွေးကောက်ပွဲကို2025ခုနှစ်ကျမှကျင်းပလိမ့်မယ်လို့စစ်တပ်ကကြောထောက်နောက်ခံပေးထားတဲ့ပြည်တော်စုစံခိုင်ရင်နဲ့ဖွံ့ဖြိုးရေး USDP ပါတီအရာရှိတဦးရဲ့ပြောဆိုချက်ကိုကိုးကားပြီး AFP သတင်းမှဒီကနေ့ရေးပါတယ်။ USDP ပါတီအရာရှိရဲ့အဲ့ဒီလိုပြောဆိုချက်ကိုဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့စစ်တပ်ရဲ့ခွင့်ပြုချက်ရထားတဲ့ပါတီတခုကလည်းအတီးပြုပြောဆိုတယ်လို့ AFP ကရေးပါတယ်။စစ်ကောင်စီကခံထားတဲ့ရွေးကောက်ပွဲကော်မရှင်ကတော့ဝင်ရောက်ရှင်ပြိုင်ဖို့36ပါတီကိုခွင့်ပြုထားကြောင်းဒီကနေ့စက်တင်ဘာလ5ရက်နေ့မှာပြောဆိုပေမဲ့ရွေးကောက်ပွဲကိုဘယ်နှစ်ဘယ်အချိန်မှာကျင်းပမယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒီကနေ့မှာပဲစစ်ကောင်စီရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေကိုဖိတ်ခေါ်ပြီးတော့ electronic မဲပေးတဲ့စက်တွေအကြောင်းရှင်းလင်းပြသပွဲပြုလုပ်အပြီးအခုလိုရွေးကောက်ပွဲကျင်းပနိုင်ခြင်းရှိတဲ့ခန့်မှန်းချက်ထွက်ပေါ်လာတာပါ။မူလကရှင်းနှစ်2024ခုနှစ်မှာရွေးကောက်ပွဲကျင်းပမယ်လို့စစ်ကောင်စီကထုတ်ဖော်ပြောဆိုထားပေမဲ့လိုအပ်တဲ့ပြင်ဆင်မှုတွေအရင်လုပ်ဆောင်ဖို့လိုအပ်ကြောင်းစစ်ကောင်စီအကြီးအကဲရဲ့ပြောဆိုချက်ကိုကိုးကားပြီးပြီးခဲ့တဲ့စနေနေ့ထုတ်မြန်မာအလေးသတင်းစာမှာရေးသားထားပါတယ်။ဒါအပြင်ရွေးကောက်ပွဲမတိုင်ခင်တကောင်စီရင်ကောက်ယူမှုတွေအရင်ပြုလုပ်ဖို့လိုအပ်တယ်လို့လည်းမြန်မာအလင်းသတင်းစာမှာရေးပါတယ်။စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဟာအတုအယောင်ရွေးကောက်ပွဲသာဖြစ်မယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုထားပြီးနိုင်ငံရေးသုံးသပ်သူတွေကလည်းရွေးကောက်ပွဲကျင်းပရင်အတိုက်အခံအင်အားစုတွေရဲ့တိုက်ခတ်ခြင်းခံရနိုင်တယ်လို့သုံးသပ်ပြောဆိုထားကြပါတယ်ရှင်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505ညလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါည VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။မော်စကိုမြို့တော်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်ယူကရိန်းရဲ့ဒရုန်း၃စင်းကိုရုရှားလေကြောင်းရန်ကာကွယ်တပ်တွေကဒီနေ့ပဲပစ်ချနိုင်ခဲ့တယ်လို့ရုရှားကပြောပါတယ်။မော်စကိုဒေသအစ္စရခိုင်အပြင်ဂလူဂါတီဗာဒေသတွေမှာလည်းပစ်ချခဲ့တာလို့ရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်။မော်စကိုမြို့တော်ဝင်ဆာဂေးဆိုဗီယန်နန်ကအစ္စရခိုင်ရှိစားသုံးသူတွေကိုဝန်ဆောင်မှုပေးနေတဲ့နေရာကိုဒရုန်းအပျက်စီးတွေကျရောက်ခဲ့ပြီးမဲ့တေကြီးထိခိုက်မှုတော့မရှိဘူးလို့ပြောပါတယ်။2014ခုနှစ်ခရဲကရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားကျွန်းဆွယ်မှာလည်းယူကရိန်းဘက်ကဒရုန်းကိုပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကအင်္ဂါနေ့မှာပြောကြားခဲ့ပါတယ်။တစ်ဖက်မှာလည်းယူကရိန်းစစ်ပွဲအတွက်လက်နက်ထောက်ပံ့နိုင်ခြင်းကိုဆွေးနွေးဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အုန်နဲ့ဒီလာတဲ့တွေ့ဆုံမှုစီစဉ်ထားတယ်လို့ဒရင်တွေထွက်ပေါ်လာပြီးတဲ့နောက်ရုရှားနဲ့မြောက်ကိုရီးယားအရာရှိတွေကြားအပြန်အလှန်ဆက်ဆံရေးကိုအနီးကပ်စောင့်ကြည့်နေကြောင်းတောင်ကိုရီးယားကဒီနေ့ပဲပြောလိုက်ပါတယ်။တရမွေလက်နက်ကုန်သွယ်မှုအပါအဝင်မြောက်ကိုရီးယားဘော်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အရေးယူပိတ်ဆို့မှုတွေကိုမချိုးဖောက်တင်ကြောင်းနဲ့မြောက်ကိုရီးယားဘက်ကသက်ဆိုင်ရာအာဏာပိုင်တွေနဲ့လည်းအနီးကပ်ဆက်သွယ်နေတယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောသွားပါတယ်ရှင်။
အမေရိကန်လွှတ်တော်မှာအစည်းအဝေးတွေပြန်လည်စတင်ဖို့အားလည်းရဲ့အပြီးလွှတ်တော်သားအမတ်တွေပြန်လာနေကြပြီးပါတီကြီးနှစ်ရက်ရဲ့သဘောထားကွဲလွဲမှုတွေကြားကပဲသဘောတူညီချက်တွေရနိုင်မှုအပြင်းထန်စူးစမ်းကြပါလိမ့်မယ်။အစိုးရလုပ်ငန်းတွေရက်ဆိုင်မသွားအောင်ဟန်တားနိုင်ဖို့လှုံ့ဆော်ကြမဲ့တစ်ချိန်တည်းမှာပဲသမ္မတဂျိုးဘိုင်ဒန်ကိုတရားစွဲနိုင်ရေးအတွက်အလွတ်တော် Republican အမတ်တွေကစဉ်းစားနေကြပါတယ်။အစိုးရလုပ်ငန်းတွေဆက်ပြီးလဲပတ်နိုင်အောင်ရေးတိုးအသုံးစရိတ်နဲ့လဲပတ်နိုင်ရေးကိစ္စကစက်တင်ဘာလအတွင်းလွှတ်တော်ရဲ့အစီအစဉ် င်တွေထဲမှာအဓိကလွှမ်းမိုးနေမှာဖြစ်ပြီးတော့ယူကရိန်းအတွက်အရေးပေါ်အသုံးစရိတ်အတည်ပြုဖို့အတွေ့အပြင်သမ္မတဘိုင်ဒန်ရဲ့သားဟန်တာဘိုင်ဒန်ရဲ့ဒီပစီးပွားရေးလုပ်ငန်းတွေကိုစစ်ဆေးဖို့ Republican တွေဘက်ကအဆိုပြုနေတဲ့ကိစ္စတွေလည်းပါဝင်ပါလိမ့်မယ်။လာမယ့် September 30ရက်နေ့အစိုးရဗဏ္ဍာရေးနှစ်ကုံဆုံးတော့မှာဖြစ်ပြီးတော့လမကုံခင်လွှတ်တော်အစည်းအဝေးကျင်းပရက်17ရက်ပဲကျန်တော့တဲ့အတွက်အစိုးရလုပ်ငန်းတွေရပ်တန့်မသွားအောင်လွှတ်တော်အနေနဲ့အချိန်မီအတည်ပြုဖို့လိုနေပါရဲ့ရှင်။
ရန်ပုံငွေမလုံလောက်တာကြောင့်အာဖဂန်လူမျိုးနှစ်သန်းအတွက်ရိတ်ခါတွေကိုဒီလာထဲမှာဖျက်တောက်ခဲ့ရတဲ့အတွက်ဝေးလံခေါင်းတီးတဲ့ရဲရွာတွေမှာစောင်းရာသီမှာအငတ်ပေးကြောက်ရောက်နိုင်တယ်လို့ကုလသမဂ္ဂစားနပ်ရိတ်ခါအစီအစဉ် WFP ရဲ့ဒေသဆိုင်ရာဒါရိုက်တာကသတိပေးလိုက်ပါတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရိတ်ခါအစီအစဉ်မှာရန်ပုံငွေပြတ်တောက်နေတဲ့အတွက်ဘတ်ဂျက်ရဲ့၄ပုံ၃ပုံခန့်ကိုသာလူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်ရေးရန်ပုံငွေအဖြစ်ရာထားနိုင်တော့တာကြောင့်အာဖဂန်နစ္စတန်ကိုထောက်ပံ့ကူညီမှုတွေကျဆင်းလာရတာလည်းဖြစ်ပါတယ်။စားနပ်ရိတ်ခါနဲ့ငွေသားအကူအညီတွေထောက်ပံ့ပေးနေတဲ့WFP ရဲ့ရန်ပုံငွေဟာအောက်တိုဘာလမှာကုန်ဆုံးတော့မှာဖြစ်တဲ့အတွက်အာဖဂန်နိုင်ငံသား10သန်းအတွက်တစ်နှစ်တာအကူအညီတွေကိုဇက်တိုက်ဖြတ်တောက်ခဲ့ရတာလည်းဖြစ်ပါတယ်။တကယ်လို့ရန်ပုံငွေမရရှိပါကဝေးလံခေါင်တီးတဲ့ဒေသတွေရဲ့90ရာခိုင်နှုန်းမှာစားနပ်ရိက်ကပြတ်တောက်သွားမှာဖြစ်ပြီးတွာလာရလွယ်ကူတဲ့နေရာတွေမှာပင်ခက်ခဲကြမ်းတမ်းတဲ့ရာသီဥတုကာလမှာလူတွေစားနပ်ရိက်ကရရှိမှာမဟုတ်ဘူးလို့ပြောသွားပါတယ်ရှင်
။အမေရိကန်သမ္မတကတော့ Joe Biden COVID-19 ကပ်ရောဂါကူးစက်နေတဲ့အကြောင်းသမ္မတအင်ပြူတော်ကမနေ့ September 4ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။သမ္မတကတော့အခုလိုအဲ့ဒီလိုရောဂါပိုးကူးစက်နေကြောင်းသိရှိရပြီးတဲ့နောက်သမ္မတ Joe Biden ကိုလည်းမနေ့ညနေပိုင်းကပဲစမ်းသပ်စစ်ဆေးတာရောဂါကူးစက်နေတာမတွေ့ရကြောင်းကြေညာချက်မှာဖော်ပြပါတယ်။လာမယ့်ကြာသပတေးနေ့အိန္ဒိယနိုင်ငံမှာကျင်းပမယ့်စီးပွားရေးအင်အားကြီးနိုင်ငံများ G20 အစည်းအဝေးကိုသမ္မတ Biden တွားရောက်ဖို့စီစဉ်ထားတာကြောင်းသူ့မှာရောဂါလက္ခဏာရှိမရှိအနီးကပ်စောင့်ကြည့်ပြီးပုံမှန်ကျန်းမာရေးစစ်ဆေးသွားမယ့်အကြောင်းလဲသမ္မတအင်ဖျူရောကပြောပါတယ်။သမ္မတ Biden နဲ့သမ္မတ ဂရော တို့ဟာပြီးခဲ့တဲ့စနေနေ့မှာ Florida ပြည်နယ်ကိုတွားရောက်ပြီးတော့ Hurricane မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေစစ်ဆေးခဲ့ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမက်ခလင်းနဲ့အတူကျမအလင်မာကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပိပုတ်ချက်တွေနဲ့သတင်းဆောင်မာတွေကိုတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့ခရင်နီဒေတာဘက်ကနောက်ဆုံးရတိုက်ပွဲအခြေအနေကိုစပြီးတော့ပြောပြပေးကြပါမယ်။ရာပြည်နယ်ခေါ်ကရင်နီပြည်နယ်မှာဩဂတ်လ3ရက်နေ့မှာတိုက်ပွဲပေါင်း50လောက်ရှိခဲ့ပြီးတော့လေကြောင်းတိုက်ခတ်မှု45ကြိမ်ရှိခဲ့တဲ့အကြောင်းကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကဒီကနေ့ထုတ်ပြန်ပါတယ်။ပြည်ခတ်တိုက်ခတ်မှုတွေအတွင်းကလေးငယ်တချို့အပါအဝင်အရသာထိခိုက်ဒေဆုံးတာတွေရှိသလိုအရဖတ်အဆောက်အဦတချို့ပျက်စီးခဲ့ကြောင်းလည်းပြောပါတယ်။သတင်းပေးပို့ချက်အပြည့်အစုံကိုမတ်စုမွန်ကပြောပြပေးပါရှင်။
စစ်ကောင်စီတပ်တွေနဲ့ကရင်နီဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်တို့ကြားမှာနှစ်ဖက်ပစ်ခတ်မှုတွေနေ့စဉ်ဆိုသလိုရှိနေတဲ့ကရင်နီဒေသမှာပြီးခဲ့တဲ့ဩဂုတ်လ3ရက်နေ့မှာတိုက်ပွဲပေါင်း50ဖြစ်ပွားခဲ့တယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုသတင်းနဲ့ပြန်ကြားရေးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းမှာတော့စစ်ကောင်စီရဲ့တပ်ဖွဲ့ဝင်130ဦးသေဆုံးခဲ့ပြီးတော့40ကျော်လောက်ထိခိုက်ဒဏ်ရာရရှိခဲ့ကြောင်းနဲ့စစ်သုံးဘက်3ဦးကိုဖမ်းဆီးနိုင်ခဲ့ပြီးလက်နက်ငယ်15လက်လက်နက်ကြီးတလက်အပါဝင်ဆက်ဆက်ခဲရန်အများပြားကိုတင်းစီရမိတဲ့အကြောင်းလဲထုတ်ပြန်ချက်ထဲမှာဖော်ပြပါရှိပါတယ်စစ်ကောင်စီတပ်ဖက်ကထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့တော့ VOA မြန်မာပိုင်းအနေနဲ့တီးခြားအတိမပြုနိုင်သလိုကရင်နီဒေသကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေမဲ့လက်ခံဖြေဆိုတာမရှိသေးပါဘူးစစ်ကောင်စီတပ်တွေဟာပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့ကနေစပြီးတော့ဒီမော့ဆိုဖရူဆိုပြည်တော်စုလမ်းမကြီးတစ်လျှောက်နယ်မြေတွေထိန်းချုပ်နိုင်ရေးအတွက်ပြည်တော်စုလမ်းမကြီးဘေးတစ်ဖက်တစ်ချက်မှာရှိတဲ့ကျေးရွာတွေကိုအပြင်းအထန်ထိုးစစ်ဆင်ပြီးတော့တိုက်ခိုက်လာနေတဲ့အကြောင်း KNDF ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြပါရှိပါတယ်စစ်ကောင်စီတပ်တွေရဲ့တပ်မ55လောက်ခန့်တပ်ရင်းကစစ်ကြောင်း3ကြောင်းခွဲပြီးတော့ဒမောဆိုမြို့နယ်ဖရူဆိုမြို့နယ်အစငွေတောင်ရွာတစ်ကျေးရွာကနေကတလားကျေးရွာထီတော်ကူးကျေးရွာဒေါညိခုကျေးရွာတွေအထိထိုးစစ်ဆင်တက်ဆွဲလာနေပါတယ်။ဒါကြောင့်ကရင်နီတော်လှန်ရေးပူးပေါင်းတပ်တွေနဲ့နေစဉ်နဲ့အများထိတွေ့တိုက်ပွဲတွေပြင်းထန်ခဲ့ကြောင်းနဲ့ဩဂုတ်လတိုက်ပွဲတွေထဲမှာတော့စစ်ကောင်စီကလေကြောင်းကနေ45ကြိမ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။နောက်ပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အရသာပြည်သူ2ဦးသေဆုံးပြီးတော့ကလေးငယ်3ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းပြောထားပါတယ်။ဒါအပြင်လူနေအိမ်အလုံး20ခရိယံဖျားကြောင်းတစ်ကြောင်းစာတင်ကြောင်း2ကြောင်းထိခိုက်ပျက်စီးခဲ့တာရှိသလိုလူနေအိမ်18လုံးကတော့စစ်ကောင်စီတပ်တွေဘက်ကမီးရှို့ဖျက်ဆီးခဲ့တာခံခဲ့ရကြောင်းဖော်ပြပါရှိပါတယ်။ တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကအရာရှိတချို့အပါအဝင်ထိခိုက်ကြဆုံးမှုများတာကြောင့်စစ်ကောင်စီဘက်ကလေကြောင်းအင်အားကိုအဓိကအသုံးပြုပြီးတော့တိုက်ခိုက်လာတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်
စစ်ကောင်စီကတော့ဒီလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတာဝန်ပစ်ခတ်မှုတွေကိုအဓိကအပြုပြီးတော့ဒီစစ်စင်ရေးတွေကိုပြုလုပ်နေတာဖြစ်တယ်ပေါ့နော်ဒီမြေပြင်တပ်တွေကတော့ဒါတော်လိုင်းတပ်ဖွဲ့တွေရဲ့ခုခံတိုက်ခိုက်မှုကြောင့်ပေါ့နော်ဒါတိုက်ခိုက်ကြဆုံတာတွေများတယ်ဒါပေမဲ့သူတို့ကတော့ခဏခါဒီလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေကိုအဓိကအပြုပြီးတော့ဒါစစ်ကြောင်းထိုးနေတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်
ဖရူโซစစ်ဆောင်ကူညီရေးဆောင်ရွက်နေသူတူကတော့ဩဂုတ်လဇန်မိုင်ကနေစလို့ရက်တိုင်းနီးပါးတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့ရေရှည်တိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းပြောပြပါဗျာ။
တော်တော်လေးတက်ချင်တယ်ဆောက်လာနေတဲ့ဆက်လက်အဖြစ်ဖြစ်နေ
ဒီလိုမျိုးပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်စစ်ပြေးရှောင်ပြည်သူဒုက္ခသည်တွေဟာတစ်နေ့တခြားပိုးပြီးတော့မှများလာတယ်လို့သူတို့အတွက်အကူအညီတွေအရေးပေါ်လိုအပ်နေတဲ့အကြောင်းလဲဒေသခံကူညီဆောင်ရွက်ပေးနေသူကပြောပြပါဗျာ။
ခုကစစ်ဆောင်ရမ်းများလာတော့ဒီဖက်မှာကမိုးရမ်းများတဲ့ဒေသဖြစ်လို့ဆံလို့ဒီထိုင်ရရန်ဖြစ်ခဲ့ဒီမိုးမကလိုလမ်းရှိဒီဆက်မှာလစီဝါလိုလမ်းမှုရှိတဲ့ဖက်မှာဒီတက်ကွတာဖြစ်အောင်ဒီတော့တမတ်အိနေရရများတဲ့ဖြစ်တယ်ဖြစ်နေတယ
်ကရင်နီဒေသမှာတော့စစ်တပ်အာဏာသိမ်းထားတဲ့နှစ်နှစ်တာကာလအတွင်းမှာပြည်နယ်အနှံ့နေရာဒေသတော်တော်များများမှာလက်နက်ကင်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်လေးဆောင်ကနေဘုံကျဲတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေကြောင့်အိုးရင်ဆွန့်ခွာပြီးထွက်ပြေးတိမ်းရှောင်ရတဲ့ဒုက္ခတွေပြည်သူကတောင်းနဲ့ချီပြီးတော့ရှိနေပါတယ်ဒီလိုနယ်မြေမတည်ငြိမ်မှုတွေကြောင့်ပြည်နယ်တွင်းမှာလည်းလူမှုစီးပွားစနစ်တွေပျက်စီးခဲ့ရပြီးတော့အရက်သားပြည်သူတွေရဲ့နေစဉ်လူနေမှုဘဝတွေကတိတိတသားပြောင်းလဲသွားခဲ့တယ်လို့ဒေသခံလူခွေအဖွဲ့တွေကလည်းပြောဆိုထားကြပါတယ်ရှင်
ကင်နီဒေသဘက်မှာဩဂတ်လ၁လအတွင်းတိုက်ပွဲ50ဖြစ်ပွားခဲ့တဲ့အကြောင်း KNDF ထုတ်ပြန်တဲ့သတင်းမှဆူမှုပြောပြပေးခဲ့တာပါ။အခုတခါတော့ဆန်စင်းနှုတ်ကြီးမြင့်လာတာတွေကြောင့်စကိုင်းတိုင်းဘက်မှာစစ်ဆောင်ပြည်သူတွေအခက်ကြုံရတဲ့အခြေအနေကိုပြောပြပေးပါမယ်။စကိုင်းတိုင်းကလေးမြို့နယ်မှာအေယာမင်းအမျိုးအစားစံတည်င်းခွဲတအိတ်ကိုတသိန်းကျော်အထိဈေးပေါင်နေပြီးတော့တချို့နေရာတွေမှာစံပြတ်နေလို့ငွေရှိရင်တော့ဝယ်လို့မရတဲ့အခြေအနေဖြစ်နေပါဗျ။ဒီလိုအခြေအနေအောက်မှာကလေးမြို့နယ်တောင်ပိုင်းကစစ်ဘေးသင့်ပြည်သူတွေအတွက်စားနပ်ရိက္ခာပြတ်လတ်မှုအခက်ခဲပိုဆိုးလာနေတဲ့အကြောင်းဒေသခံစစ်ဘေးဒုက္ခသည်တွေနဲ့သူတို့ကိုအကူအညီပေးသူတွေကပြောပါတယ်တည်င်းပေးပို့ချက်အပြည့်အစုံကိုတော့မမြသစင်အောင်ကပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းကလေးမြို့နယ်မှာအေယာမင်းစံတည်င်းခွဲတအိတ်ကိုဩဂုတ်လဇန်မိုင်းနှုန်းက9000ခွဲပေါက်ဈေးရှိရာကနေဩဂုတ်လနေ့လောက်ကစပြီးတည်င်းခွဲတအိတ်ကိုတသိန်းကျော်ဖြစ်သွားတဲ့အပြင်ကုန်ပစ္စည်းရှားပါတဲ့အတွက်အလွဲတကူဝယ်ယူလို့မရတဲ့အခြေအနေကြုံနေရပါတယ်။ကွန်ပစ္စည်းရှားပါပြီးဈေးအဆမတန်တက်နေတာကြောင့်ဒေသခံတွေအခက်အခဲကြုံကြရတယ်လို့ဒီထဲမှာစစ်ပီးဒုက္ခသည်တွေကတော့အဆိုးဆုံးဖြစ်နေတာပါကလေးမြို့နယ်အတွင်းလက်နက်ကင်တိုက်ပွဲတွေနဲ့စစ်ကောင်စီတပ်တွေရဲ့နေမင်းရှင်းလင်းမှုတွေကြောင့်ဘေးလွယာတိမ်းရှောင်နေရတဲ့စစ်ပီးဒုက္ခသည်တွေဟာလမ်းပန်းဆက်သွယ်ရေးအကန့်အသတ်တွေချမှာဆန်နဲ့စားနပ်ရိက္ခာရဖို့ပို့ပြီးတော့အခက်ခဲလာပါတယ်ကလေးမျိုးဟာဆစ်ဆောင်တွေကိုကူညီပေးနေတဲ့ကလေးမျိုးရေရှင်ကြီးရွာကဥမောင်ဆိုးက VOE ကိုအခုလိုပြောပါတယ
်ရိခါကျမကြီးရိခါတော့လောလောဆယ်လုံးဝဆံဝယ်လို့မရပဲဖြစ်နေတာကိုကျွန်တော်မှဝန်လေးနေတယ်ကြာအားသာလေးကိုကျွန်တော်ဘယ်လိုဖြေရှင်းရမှန်းကိုမသိဘူးဖြစ်နေတယ်ကြာ။ဒီမှာတုန်းကတော့ကျွန်တော်တို့5000ခွဲ5000 6000အဲ့လိုလေးခုကဆာအေရမဲတဲ့တဲ့ခွာဝအိတ်တလုံးကိုသူကတသိန်းတောင်ဖြစ်သွားပြီကြာ။အားသာအခုလောလောဆယ်ကိုဒါမဲ့တသိန်းဆိုတော့မှအခုလောလောဆယ်ကအဲ့တသိန်းကိုကျွန်တော်တို့ဘာသာမေးပြီးမှဝယ်နိုင်လို့လည်းလည်းကူဝယ်နိုင်တယ်ဆိုတော့ကျွန်တော်တို့ကစိတ်ပြီးမှဝါမပြူပြရခွာအဲ့ဒီတပိတ်မှမှလည်းတော့လည်းကူဝယ်မရပဲဖြစ်နေကြပ
ြကလေးမျိုးနဲ့တောင်ပိုင်းကရေရှင်ကြီးရွာအပါအဝင်ကြီးရွာတချို့မှာဒေသခံ2000ဝန်းကျင်လောက်ဟာစစ်ကောင်စီနေမီရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်ကြီးရွာအတွင်းမနေနိုင်ပဲထွက်ပြေးတိမ်းရှောင်နေရတာနှစ်နှစ်ဝန်းကျင်ရှိပါပြီဒီစစ်ရှောင်တွေအတွက်လက်တလောစားနေရခအရေးကြီးလိုအပ်နေတဲ့အကြောင်းစစ်ရှောင်တွေကိုအကူအညီပေးနေသူတွေကပြောပါတယ်အရင်ကထမင်းကိုတနေ့၃နက်စားနိုင်ပေမဲ့အခုခါမှာတနေ့၂နက်တောင်ဝမ်းဝအောင်မစားနိုင်ကြဘူးလို့လည်းပြောပါတယ်။စစ်ဆောင်ဥယျာဉ်နဲ့ရိတ်ခါမမျှဖြစ်နေတဲ့အခြေအနေကိုလည်းဥမောင်ဆိုးကပြောပါတယ်
။စားရိတ်ခါလို့တော့ဆရာမကျွန်တော်တို့ဒီစစ်ဘေးရှောင်အားလုံးကလူပေါင်းကဟိုလောက်ရှိကြ1800လောက်ရှိတယ်အားလုံးကျွန်တော်တို့ရောကျွန်တော်တို့ရောဒီ enjoy ရောတောင်းတာရတို့ကျွန်တော်တို့ဒီကြာတာတို့ကလည်းရှောင်နေရတယ်ကျွန်တော်တို့ကမှတော်တော်များများရှိတယ်အားလုံးပေါင်းဆိုရင် 1800 2000 လောက်ရှိမှာဗျဒါတစ်ချိန်လုံးကတော့ကျွန်တော်တို့တနေ့ကုန်ဆိုလို့ရှိရင်မနေ့ကမင်းဈေးစားတာရယ်နေ့နေ့စမစားတာရယ်ညနေစားရယ်ဆိုတော့တုံးတာစားနေတယ်အခုကျွန်တော်တို့ပြည်သူတွေမှာဆိုရှင်ဒါတနေ့ကုန်မှ2000တောင်မှအလောဖြစ်နေတယ်ဗျဆရာမအားလားအားလုံးဆရာမဟာဆိုင်နေအားလုံးစိတ်မရှောင်နေအတွက်အားလုံးဝယ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့က
အဲ့လုံးဟာအလုံးမဟုတ်6လောက်မှကျွန်တော်လောက်ပါဗျာအဲ့ဒီ6လောက်တပင်းကွက်ဝိုင်းပေါ့လေစီဝေးရှောင်းနေဟာစစ်ရှောင်းနေရတဲ့အတော်တွင်တပိုင်းတနိုင်ဆိုင်ပြည်လို့တာစိုက်ခင်းနေမှာငှားလိုက်တာတွေလုတ်ပေမဲ့ရရင်ငွေကတနည်းစားစံဝယ်ပြီးစားတောက်နိုင်ဖို့မလောက်ငှားကြသူတွေများတယ်လို့ဒေသခံတွေကပြောပါတယ်။ဒါပြင်လက်တလုံးပူဆူရကတော့လက်ထဲငွေရှိရင်တော့
ဆံဝယ်မရတဲ့ပြဿနာကအဓိကကြုံနေရတာလို့ဒေသခံတူကပြောပါတယ်။ကျွန်တော်တို့ဒီလက်လုံလက်စားတွေကတော့ဒီဟိုနားရိပ်သေးပါလေ။ဒါပေမဲ့ခေါင်းဆောင်ရှစ်ထောင်လိုက်ပြန်ဆိုရင်လည်းကျွန်တော်တို့ဆံတပြီးရှင်ဟာ၃ထောင်၅၀၄ထောင်မှန်းဆိုတော့ဟိုပေါ့ဒါပေမဲ့ခိုင်းလိုက်တော့ဆံတပြီးမရတာတွေပဲရှိတယ်။တချို့ကျတော့အဲ့နားရိပ်ခါလေးတွေကိုကျွန်တော်တို့ဆံလေးပေးပါလို့ခိုင်းတာတောင်မှဆံမပေ
စ်မှုတွေနဲ့တွာလာရေးအခက်အခဲတွေကြောင့်ဆံဝယ်ယူနိုင်မှုပိုပြီးတော့ခက်ခဲတဲ့အကြောင်းလေးပြောဆိုကြပါရစ်။ကလေးမျိုးနဲ့တောင်ပိုင်းကစစ်ပီးရှောင်းတွေအတွက်ဆံရိတ်ခါအပြင်မိုးရာသီကာလမိုးကတဲတွေလိုအပ်နေတယ်လို့ကျန်းမာရေးအတွက်ဆေးဝါးလုံလောက်မှုလည်းမရှိဘူးလို့စစ်ပီးရှောင်းကူညီနေသူတွေကပြောပါရစ်။ကလေးမျိုးနဲ့တစ်ခုလုံးမှာစစ်ပေးဆောင်အရေးအတွက်က9000ဝန်းကျင်ရှိပြီးလုံလောက်တဲ့ထောက်ပံ့ကူညီမှုတွေမရှိတဲ့အကြောင်းစစ်ပေးဆောင်ကူညီအဖွဲ့ကလေးဒေသတွဲဘက်တာဝန်ခံကပြောပါရယ်စစ်တပ်နေမီရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင်းစကိုင်းတိုင်းတွင်အိုးရင်စွန့်ခွာထွက်ပြေးနေရတဲ့စစ်ဆောင်အရေးအတွက်ကတနေ့ထက်တနေ့ပိုပြီးတော့တိုးလာပါရယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒေတာရင်းအကြီးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲထားပါတယ်။စကိုင်းတိုင်းအတွင်းမှာအာနာသိန်းစစ်ကောင်စီကိုဆန့်ကျင်တဲ့ကြီးရွာတွေရှိတယ်လို့စစ်ကောင်စီကိုလိုလားတဲ့ကြီးရွာတချို့လည်းရှိပြီးအဲ့ဒီကြီးရွာတွေကိုစစ်ကောင်စီကပြည်သူစစ်ဖြစ်လက်နက်တပ်ဆင်ပေးတာရှိပြီးဒေတာခံကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့အပြန်အလှန်တိုက်ခိုက်နေကြတာတွေလည်းရှိပါတယ်ရှင်
။စံစင်းလုံးမြင့်တတာတွေကြောင့်စကိုင်းတိုင်းဘက်မှာစစ်ဘေးရှောင်ပြည်သူတွေအခက်ကြုံကြရတဲ့အခြေအနေကိုမမြသစင်အောင်ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရိုဟင်ဂျာနေရပြန်ရေးအခြေအနေအကြောင်းကိုပြောပြပေးကြပါမယ်။ရခိုင်မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့ပြန်လည်လက်ခံရေးစခန်းတွေကိုမြန်မာနိုင်ငံမှာအခြေစိုက်တဲ့နိုင်ငံသားတန်ယုံတွေကတန်တမန်တချို့ဒီရပိုင်းတွားရောက်ခဲ့ကြပါတယ်။အခုလိုနိုင်ငံတကာတန်ယုံတွေတာဝန်ရှိသူတွေနဲ့အာဏာပိုင်တွေဒုက္ခသည်စခန်းတွေကိုမကြခဏလာရောက်တာတွေရှိပေမဲ့လို့ဒုက္ခသည်တွေရဲ့လူလားချက်တွေကိုတစုံတရာဖြည့်ဆည်းပေးတာမရှိသလိုဘာမှထူးခြားပြောင်းလဲလာတာတွေလည်းမရှိဘူးလို့ဒုက္ခသည်တွေကပြောဆိုကြပါတယ်။ဒီသတင်းပေးပို့ချက်အပြည့်အစုံကိုကိုစံကျော်ကပြောပြပေးပါမယ်ရှင်
။စစ်ကောင်စီရခိုင်ပြည်နယ်တာဝန်ရှိသူတွေနဲ့မြန်မာနိုင်ငံအခြေစိုက်တန်ယုံတွေကတန်တမန်တချို့ပါဝင်တဲ့အဖွဲ့ဟာစစ်တွေမြို့နယ်မှာရှိတဲ့မွတ်စလင်ဒုက္ခသည်စခန်းနဲ့မောင်တော်မြောက်ပိုင်းကဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေကိုဒီလအစောပိုင်းကတွားရောက်ခဲ့ကြပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာပါဒီလိုနိုင်ငံသားတန်တမန်တွေရောက်လာပြီးမိုးခါကြောင့်ပျက်စီးသွားတဲ့နေအိမ်တွေကိုပြုပြင်ပေးမယ့်အကြောင်းပြောဆိုသွားပေမဲ့ဒုက္ခသည်တွေဘက်တော့ဘာမှတင်ပြခွင့်မရလိုက်တဲ့အကြောင်းစစ်တွေမြို့နယ်တက်ကပြင်းဒုက္ခသည်စခန်းကဒုက္ခသည်တူဦးကပြောပါတယ်ဒုက္ခသည်တွေအနေနဲ့မူလနေရက်ကိုပြန်ကျင်ကြပေမဲ့လည်းနေရက်ပြန်ရေးကိစ္စနဲ့ပတ်သက်လို့ဘာမှပြောဆိုသွားတာမရှိကြောင်းလည်းဒုက္ခသည်အမျိုးသမီးတူဦးကပြောပါတယ
်အမပြောမပြောဘူးအဲ့ဒါနေရက်ပြန်ရေးစကားကိုလုံးဝမပြောဘူးအမှန်ဆိုရင်နေရက်ပြန်ရေးစကားကိုပြောရမှာပေါ့နော်အန်တီရိုနေပြီးကြည့်တော့လေဥပကတန်းလာတော့ဆိုင်းလာတော့ဗောနော်မြေပကဆန်းလာတဲ့ကိုရင်ကိုနေကိုမေဗောအဲ့ဒါကိုလုံးဝပါတခုမှမပြောလိုက
်နိုင်ငံသားတန်တမန်တွေဟာစစ်တွေမျိုးကတက်ကြပြင်းဒုက္ခသည်စခန်းအပြင်မောင်တော်မြောက်ပိုင်းမှာရှိတဲ့တောင်ပြိုလက်ဝဲနဲ့လှဖိုးကောင်ဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေကိုလည်းတွားရောက်လေးလာခဲ့တယ်လို့မောင်တော်ဒေသခံမွတ်စလင်တူဦးကပြောပါတယ
်အထူးသဖြင့်ဒီစခန်းတစ်ခုကိုဒီပြန်လာတဲ့လူတွေလက်ခံရေးစခန်းပေါ့ဗျာအရာကြီးဆိုတဲ့ကိစ္စပေါ့အဲ့ဒီဟာတွေကိုကြည့်တယ်ပြီးရင်ဟိုမောကမွန်တိုင်းနဲ့ပတ်သက်ပြီးတော့ဟိုလုံတဲ့ဟာတွေပေါ့နော်အမောလန္ဒာတွေဘာတွေညာတွေဒါတွေလုတ်ပြီးတယ်ဆိုတဲ့ဟာတွေရှင်းလင်းချက်ပေါ့ဒါတွေတွေ့လို့ဝန်တာပါတယ်ဆိုတော့စကလုံးတစ်လုံးနှလုံးတော့ပြောတယ်ပေါ့လာကြည့်ရုံတော့ပဲဗျာ
ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်ဒုက္ခသည်စခန်းတွေကိုမြန်မာအာဏာပိုင်တွေနဲ့နိုင်ငံတကာတန်တမန်တွေခုလိုမကြာခဏလာရောက်တာတွေရှိပေမဲ့လည်းဒုက္ခသည်တွေအတွက်တစုံတရာထူးခြားပြောင်းလဲလာတာမျိုးမရှိတဲ့အကြောင်းလဲမွတ်စလင်ဒုက္ခသည်နောက်တူကပြောပါတယ
်ဒီမှာဒုက္ခသည်စခန်းကလူတိကပါပဲဆိုတော့အခါတရားလုံးလာနေတာပေါ့လူကြီးဒီပါတခုမှထူးတာမရှိဘူးအခုလာလက်ကြတာပေါ့ဒါထူတာတခုလကမရှိဘူးအဲ့လိုပြနေတာပေါ့လူတိကလေ
အခုလာရောက်တဲ့တန်တမန်တွေထဲမှာဘယ်နိုင်ငံတန်ယုံတွေကအရာရှိတွေပါတယ်လဲဆိုတာကိုတော့သေချာမသိရသေးကြောင်းဒုက္ခသည်တွေကပြောပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့တဲ့တန်တမန်တွေထဲမှာရန်ကုန်အခြေစိုက်ဘင်္ဂလားဒေ့ရှ်တန်မတ်ကြီးမွန်ဝါဟူစိန်လိုက်ပါသွားခဲ့ပြီးနေရက်ပြန်ရေးအစီအစဉ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီရဲ့ပြန်လည်ထူထောင်ရေးဝန်ကြီးကရှင်းလင်းပြောဆိုခဲ့တယ်လို့လည်း VOA ဘင်္ဂလားဒေ့ရှ်ဌာနကပြောပါတယ် နိုင်ငံသားတန်တမန်တွေရဲ့ခီးစဉ်နဲ့ပတ်သက်လို့စစ်ကောင်စီနဲ့စစ်ကောင်စီတရင်တွေမှာထုတ်ပြန်တာမတွေ့ရတယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလာသိန်းကိုရောစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုပါ VOA ကအချင်းချင်းဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးလက်ခံဖြေကြားတာမရှိသေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းလုံးကတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာရှိနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနေရပ်ပြန်ပို့ရေးကိစ္စအစပြုလှုပ်ဆောင်မှုတွေဒီနှစ်ကုန်မှာစတင်သွားမယ်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဌာနကပြောဆိုထားပါတယ်။နိုင်ငံတာဝန်ရှိသူတွေဆွေးနွေးတာအပြန်အလှန်တွားရောက်တွေ့ဆုံတာတွေလုပ်သွားမယ်အကြောင်းပြောဆိုထားပေမဲ့အခုခီးစဉ်နဲ့ဆက်ဆက်မှုရှိမရှိဆိုတာတော့မသိရသေးပါဘူး။ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်ဒုက္ခသည်တွေဟာဆယ်စုနှစ်တခုကြာဒုက္ခသည်စခန်းတွေမှာနေထိုင်နေရတာဖြစ်ပြီးလက်ရှိမှာလည်းစခန်းတွင်းစာနယ်ရိက္ခာမလုံလောက်တာကျန်းမာရေးစောင့်ရှောက်မှုလိုအပ်တာရှိနေပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေရဲ့သွာလာမှုတွေကိုလည်းစစ်ကောင်စီကလက်ရှိအချိန်ထိကန့်သက်ထားတာကြောင့်ဒုက္ခသည်စခန်းတွေမှာရှိနေတဲ့ဒုက္ခသည်တွေတာမကကျေးရွာတွေမှာနေထိုင်ကြတဲ့မွတ်စလင်တွေဟာလည်းစားဝတ်နေရေး၊စီးပွားရေး၊ပညာရေး၊ကျန်းမာရေးစတဲ့အခက်အခဲမျိုးစုံကြုံတွေ့နေကြတာဖြစ်ပါတယ်ခင်ဗျာ
။ရိုဟင်ဂျာနေရပ်ပြန်ရေးအခြေအနေသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးခဲ့တာပါ။အခုတော့ Electronic Mail ပေးစနစ်ရွေးကောက်ပွဲကော်မရှင်ရှင်းလင်းခဲ့တဲ့အကြောင်းကိုပြောပြပေးချင်ပါတယ်။စစ်ကောင်စီကပြောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့နိုင်ငံရေးပါတီ40နီးပါးနဲ့တွေ့ဆုံပြီးတော့ electronic mail ပေးဆက်အကြောင်းလက်တွေ့စမ်းသပ်ပြသခဲ့တယ်လို့တက်ရောက်ခဲ့တဲ့နိုင်ငံရေးပါတီတွေကပြောပါရယ်ရန်ကုန်တိုင်းဒေသကြီးအစိုးရရုံးအဖွဲ့မှာအခုလိုနိုင်ငံရေးပါတီတွေကိုဖိတ်ခေါ်ပြသခဲ့တာနဲ့ပတ်သက်လို့သတင်းပေးပို့ချက်ကိုမိုင်းချင်းနိုင်ကပြောပြပေးပါရှင်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီဖြစ်မှတ်ပုံတင်ခွင့်ပြုပြီးတဲ့ပါတီတွေနဲ့တွေ့ဆုံပြီးမြန်မာ electronic mail ပေးဆက်လက်တွေ့စမ်းသပ်တဲ့အခမ်းအနားကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရုံးမှဒီကနေ့ပြုလုပ်ခဲ့တာပါနိုင်ငံရေးပါတီပေါင်း36ပါတီကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပြီး electronic mail ပေးဆက်ကိုလက်တွေ့စမ်းသပ်ခဲ့ကြတယ်လို့ပြောပါတယ်မဲပေးမဲ့ပြည်သူတွေအနေနဲ့ကတော့ဒီဆက်ကိုအသုံးပြုတတ်အောင်ပညာပေးရမယ့်ကာလတခုလိုအပ်လိမ့်မယ်လို့ဒီကနေ့ပွဲကိုတက်ရောက်ခဲ့တဲ့ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
်66ပါတီတပြိုင်တည်းမဲပေးလို့ရတဲ့ဟာလေအဲ့ဒီမှာကိုပေးလို့ရတဲ့ပါတီညာဘက်မှာရှိတဲ့ကြာရင်အောင်ခလုတ်ကလေးကိုတစ်ကြိမ်နှဲ့ရင်ပေးတဲ့ဆန္ဒမြောက်တာပေါ့ဗျာနှစ်ကြိမ်နှဲ့ရင်တော့မရဘူးပေါ့ဗျာကျေးလက်နေလူတို့ကအဲ့ဒါနဲ့မရင်းနှီးတဲ့အခါကျတော့ကိုပေးလို့တာကဥမာဆိုပါတော့သူတို့ပြောတဲ့strawberry party ဆိုပါတော့အပေါ်မှာရှိတဲ့ငရုတ်သီးပါတီလိုခါမျိုးကလည်းကတ်နေတာဟုတ်အောက်မှာလေးတဲ့နော်ကိုရခါသီးပါတီလိုခါမျိုးကကတ်နေတဲ့ခါကျတော့အပေါ်နဲ့အောက်နဲ့မှားပြီးနှိမ့်မိရင်တခါလေးမေးလိုက်မှမှာကကိုပေးတာကပန်တီဒါပေမဲ့ထွက်လာတာကကိုရခါပါတီဖြစ်သွားမှာပေါ့အဲ့ဒါမျိုးလေးကိုဖြစ်သက်နိုင်တာပေါ့လေဖြစ်ရင်ပေးလိုက်ပြီးရင်လည်းပြန်ပြင်လို့မရတော့ဘူ
း electronic mail ပေးဆက်ရဲ့စနစ်ကြောင့်မဲယုံပိတ်ချိန်မှာပါတီတွေအနေနဲ့ဘယ်နှမဲရမယ်ဆိုတာချက်ချင်းသိနိုင်မယ့်အကြောင်းလည်းပြောပါရယ်ပွဲတက်ရောက်ပြီးလက်တွေ့စမ်းသပ်ခဲ့တဲ့ဒိုင်းနာစီလုံးညီညွတ်ရေးပါတီအထွေထွေအတူရေးမှုဦးထွန်းကြီးကလည်းအခုလိုပြောပါရယ
်မရှင်းမှာပဒိကအပိုင်း၃ပိုင်းရှိတဲ့သဘောပေါ့ဒီပိုင်းကတော့အဲ့တော့မဲယုံမှာတောင်းရှိတဲ့လူက control လုပ်ပြီးတော့ထိန်းထားမယ်သူကနေပြီးတော့တကယ်တော့ signal ပေးပြီးတော့ဟိုကဘုံတင်လုံးမဲ့နေရာမှာမိစိမ်းလေးပြလာပြီးအချက်ပေးမှမဲဆန္ဒရှင်ကကိုကြိုက်တဲ့အပိုင်းကိုသတ်မှတ်ထားတဲ့ခလုတ်နှိပ်ပြီးမဲပေးအဲ့ဒီဟာကအော်တိုမက်တစ်ကလီသူကသူ channel အတိုင်းဝင်လုံးသွားပြီးနောက်ပိုင်းဘယ်လိုလဲဇာထွက်လာမယ်ဆိုတော့သဘောပါပဲဘာမှတော့လည်းသဘောစမ်းသပ်တဲ့အနေထားကတော့ကြီးအကဲကဲကြီးမမဲလို့မရှိပါဘူ
းမြန်မာနိုင်ငံမှာဆရာနာတိုင်ပြီးနောက်ပိုင်းရွေးကောက်ပွဲကျင်းပဖို့အတွက်စစ်ကောင်စီကပြင်ဆင်ဆောင်ရွက်နေတဲ့အထက်မှာအခု electronic စနစ်နဲ့မဲပေးနိုင်မယ့်အစီအစဉ်လဲပါဝင်ပါတယ်။တိုင်းပြည်နေရအနှက်လက်နက်ကိုင်ပဋိပက္ခတွေနဲ့နိုင်ငံရေးအချက်အသေးတွေရှိနေချိန်မှာကျင်းပဖို့ပြင်ဆင်နေတဲ့စစ်ကောင်စီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိမှမဟုတ်တဲ့အတွက်အတိအမှတ်ပြုမှမဟုတ်ကြောင်းကိုအတိုက်ခံနိုင်ငံရေးအဖွဲ့တွေနဲ့ American ဘာဝင်ဒီမိုကရေစီနိုင်ငံတချို့ကပြောဆိုထားပါတယ်။စစ်ကောင်စီအနေနဲ့လည်းရွေးကောက်ပွဲကျင်းပဖို့အခုလိုပြင်ဆင်မှုတွေလုပ်နေတယ်ဆိုပေမဲ့ရွေးကောက်ပွဲကျင်းပမယ့်ရက်ကိုထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။လက်ရှိပြင်ဆင်မှုတွေနဲ့ပတ်သက်လို့မေးမြန်းဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းပြန်လည်ဖြေကြားခြင်းမရှိသေးပါဘူးရှင
်။ electronic mail ပေးစနစ်နိုင်ငံရေးပါတီတွေကိုရွေးကောက်ပွဲကော်မရှင်ရှင်းလင်းခဲ့တဲ့သတင်းမဲ့အင်ဂျင်နိုင်ပြောပြပေးခဲ့တာပါ။အင်္ဂါညရဲ့သတင်းပိပုချက်တွေကတော့ဒီလောက်ပါပဲရှင်။ VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိရမှုစောင့်မျှော်ကြည့်ရှိပါအောင်ရှင်။
VOA American အသံရဲ့သတင်းမှန်သတင်းညာတွေကို
Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်ဆာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာပြည်ပြည်ကျင်းပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာနေ့မှာတော်တာရှင်များရှင် View American အတန်ရဲ့2023ခုနှစ်စက်တင်ဘာလ5ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေ Light Meter 32 kHz 93ခုတုညနဲ့9383ည Light Meter 51 kHz 585စနေတနင်္ဂနွေမှာဆိုရင်တော့ Light Meter 190 kHz 1505တို့ကနေတိုက်ရဲအတန်လွင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြညကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါငှက်မျိုးစိတ်တွေထိမ့်သိမ့်ကာကွယ်ရေးစွန့်လို့ပွဲတော်အကြောင်းပြောပြပေးထားတဲ့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်စားတဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုအင်္ဂါညအပတ်စဉ်တွေမတိုက်ခင်မှာတော့အရင်ဆုံးနိုင်ငံတကာသတင်းဆောင်ပါတစ်ခုကိုတင်ဆက်ပေးကြပါတယ်ဩစတြေးလျနိုင်ငံကွင်းစ်လန်းမြို့မှာအဖွားအိုတစ်ယောက်ကသူ့ဝါသနာပါတဲ့ကျွမ်းကျင်မှုနဲ့ကျောင်းနေအရွယ်ကလေးတွေကိုကူညီနေပါတယ်ကမန်ဂျီကလေးအယောက်တိရသမနှစ်တန်းဟာဆင်းရဲနွမ်းပါစွာနေထိုင်ကြရပြီးတော့ပညာရေးအတွက်လိုအပ်တဲ့ပစ္စည်းပစ္စည်းရတွေမပါဘဲနဲ့ကျောင်းသွားရလေရှိတာကြောင့်အဖွားဟိုကတစ်ဖက်တလန်းကနေပြီးတော့ကူညီနိုင်ဖို့မျှော်လင့်နေတာပါ AB သတင်းဆောင်ပါကိုအခြေခံပြီးတော့ဆက်ပြီးတော့ပြောပြပေးပါမယ်ရှင်ဩစတြေးလျနိုင်ငံကွင်းစ်လန်းမြို့မှာနေထိုင်တဲ့အဖွားအိုအန်ဂျလာဟဲရစ်ဟာသူ့မြေးမလေးနဲ့စကားဆမီပြောရင်းသူမရဲ့ဘဝကိုပြောင်းလဲစေခဲ့ပါတယ်
She's just become a teacher she said
ကျမမြေးလေးတလောကမှာဆရာမဖြစ်လာတာလေကျောင်းလာရဲ့ကလေးတွေခဲရန်ထဲတဲ့အိမ်မှာပါလာတာရှိတယ
်ဒီလိုခဲရန်ထဲစရာအိမ်မရှိတဲ့ကိစ္စကိုဖြေရှင်းမယ်ဆိုပြီးကလေးငယ်တွေရှိတဲ့ကွင်းစ်လန်းမြို့မှာနေထိုင်သူဟဲရစ်ကဆုံးဖြတ်ခဲ့ပါတယ
် I thought about it for a little while and then I decided
ကျမကတော့စဉ်းစားပြီးတော့ဆုံးဖြတ်ချက်ချခဲ့တာပါအိတ်တွေချုပ်မယ်ကျမခဲရန်ထဲတဲ့အိတ်တွေချုပ်မယ်ပေါ့နော်
ဟုတ်ပါတယ်အဲ့လိုအဖွားဟဲရစ်ကသူ့ရဲ့ဆန္ဒကိုအကောင့်ထဲပို့ခဲ့တာပ
ါ That's my wish to have any child that wants a pencil case or needs a
pencil ဟာဒါကဆန္ဒပါခဲရန်ထဲတဲ့အဲ့လိုချင်တဲ့ကလေးတိုင်းဒါမှမဟုတ်လိုအပ်နေတဲ့ကလေးတိုင်းအတွက်ခဲရန်ထဲစရာအဲ့ရဖို့ကအရေးကြီးပါတယ
်ဒီနေ့အတွက်ပိတ်စာအဝိုင်းကြီးကနေခဲရန်အိတ်ပေါင်း365ခုကိုဟဲရစ်နဲ့သူ့ရဲ့တငယ်ချင်းတွေချုပ်လုံမှဖြစ်ပြီးတော့ဒီအိတ်တွေကိုကွင်းစ်လန်းမြို့ကအကြောင်းတွေကိုလှူမှဖြစ်ပါတယ်ဩစတြေးလျနိုင်ငံမှာကလေးတသန်းကျော်ဟာဆင်းဆင်းရဲရဲနေထိုင်ကြရပြီးတော့ဒီကလေးတွေဟာပညာရေးအတွက်လိုအပ်တဲ့ပစ္စည်းတွေမပါဘဲကျောင်းသွားရလေရှိပါတယ်လို့ကလေးတွေကိုကူညီထောက်ပံ့ပေးတဲ့ဩစတြေးလျပရာဟီတာအဖွဲ့အစည်းဖြစ်တဲ့ The Smith မိသားစုကဆိုပါတယ်လူနေမှုစရိတ်တွေတိုးလာတာကတချို့မိသားစုတွေအတွက်ဖိအားတွေတိုးလာစေပြီးခဲတံထည့်စရာအိမ်မရှိတာကလည်းချိုးတဲ့ကလေးတွေအတွက်တော့ကြီးမားတဲ့ကွာဟာချက်ပါပဲလို့ပြောရေးဆိုခွင့်ရှိသူအလန်လမ်မေကဆိုပါတယ
် If they don't fit in feel like they fit in not only are they not
ကလေးတွေကသူတို့ကိုသူတို့အံဝင်ကွင်ကြားဖြစ်တယ်လို့မခံစားရရင်သူတို့ထက်သာတဲ့ရွယ်သူတွေလိုမျိုးလဲစ조사နိုင်မှာမဟုတ်တော့သလိုကြောင်းလဲစောစောထွက်သွားနိုင်ပါတယ
် If I make 300 if I make 200 it's 200 children will have something that belongs to them
ကျွန်တော်အလုံး300ချုပ်မယ်200ချုပ်မယ်ဆိုရင်ကလေးအယောက်200 300ကသူတို့အတွက်ချစ်ချင်းမြတ်တာတွေနဲ့ဖန်တီးတဲ့ခဲတံအိတ်တွေတစ်လုံးစီပိုင်ဆိုင်သွားကြပြီလေ
ဟုတ်ပါတယ်ဒီလိုချုပ်တဲ့ကလေးတွေကိုခြားနားတဲ့ကဘာကြီးဖန်တီးပေးဖို့ခဲတံအိတ်တွေကိုတတ်နိုင်သလောက်များများချုပ်ပေးဖို့အဖွားဟဲရစ်ကဆုံးဖြတ်ထားတာပါရှင်ကျွန်မအလေးပါပါ ဩစတြေးလျနိုင်ငံကွင်းစ်လန်းမြို့နေထိုင်သူအဖွားအိုကသူတက်ကြွတဲ့ပညာနဲ့ကျောင်းနေအရွယ်ကလေးတွေကိုပညာရေးအတွက်ခဲတံအိတ်တွေချုပ်လုပ်ပေးနေတဲ့သတင်းဆောင်မကိုကျွန်မအလေးမာကပြောပြပေးခဲ့တာပါအခုဆက်ပြီးတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာစံစည်းတွေခေါင်ခိုက်နေတာကိုပြန်လည်ကြဆင်းဖို့အတွက်စစ်ကောင်စီကပြပထုတ်တင်ပို့ခွင့်တလာခွဲယာယီရက်ဆိုင်ထားတာကိုစပားတွေလိုင်းလိုင်းပေါ်တဲ့အချိန်အထိပြင်ဆင်တိုးချဲ့သတ်မှတ်သွားမှာကိုတောင်သူလယ်သမားတွေကစိုးရိမ်နေကြပါတယ်။ဒီကြောင့်တောင်သူလယ်သမားတွေတောင်သူလယ်သမားအရေးဆောင်ရွက်နေသူတွေကိုမေးမြန်းပြီးတော့ကိုခင်မောင်စိုးမင်းကစူးစီးတင်ဆက်ပေးထားတာနားဆင်ပါရှင်။
ံစည်းတွေခေါင်ခိုက်အောင်တက်နေတာတွေကိုထိန်းချုပ်ဖို့အတွက်ဒီလစက်တင်ဘာ1ရက်နေ့ကစပြီးတလခွဲတီတီပြည်ပတင်ဖို့ခွင့်ယာယီရပ်ဆိုင်ထားမယ်လို့စစ်ကောင်စီကနေမြန်မာနိုင်ငံစံစဘာအသင်းချုပ် MRF ကတဆင့်ဆုံးဖြတ်ထားတယ်လို့မကြသေးခင်ကသတင်းတွေပေါ်ထွက်လာတာဖြစ်ပါတယ်အဲ့ဒီတလခွဲကာလကိုတွက်ကြည့်လိုက်မယ်ဆိုရင်မြန်မာနိုင်ငံအောက်ပိုင်းမှာကောက်လင်ခေါ်စိုက်ပျိုးရိတ်သိမ်းချိန်ကာလတို့စဘာမျိုးစားပေါ်တဲ့အချိန်ဖြစ်ပါတယ်အဲ့ဒီကောက်လင်ခေါ်အချိန်တို့အတွင်းအစောဆုံးပေါ်တဲ့စဘာဟာ၈လအောက်တိုဘာလလယ်ကနေလကုန်ပိုင်းအတွင်းပေါ်တာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံအောက်ပိုင်းမှာအဓိကစိုက်ပျိုးကြတာကကောက်လတ်နဲ့ကောက်ကြီးလို့ခေါ်တဲ့တည့်ရင်ကာလရှည်စဘာမျိုးစားပဲဖြစ်ပါတယ်အဲ့ဒီတယင်စဘာမပေါ်ခင်လယ်သမားတွေကကြားကာလဝန်းစာအတွက်အနည်းငယ်လောက်ပဲစိုက်ပျိုးကြတာဖြစ်ပါတယ်အဓိကစဘာတွေဖြစ်ကြတဲ့ကောက်လတ်စဘာကအောက်တိုဘာလလယ်မှာပေါ်မှာဖြစ်ပြီးကောက်ကြီးစဘာကဒီဇင်ဘာလကုန်ပိုင်းမှာပေါ်တာဖြစ်ပါတယ်ဒါကြောင့်စိုးစောကပြပတင်ဖို့ကွင်တလခွဲဆိုတဲ့ကာလအတွင်းမှာစဘာတွေလှိုင်းလှိုင်းပေါ်တဲ့အချိန်မဟုတ်တဲ့အတွက်စံစည်းကြရိပ်မရှိနိုင်သေးလို့ဆိုပြီးစစ်ကောင်စီကနေအကြောင်းမျိုးမျိုးပြထပ်ပြီးအချိန်တိုးချဲ့မယ်ဆိုရင်လယ်သမားတွေဟာသူတို့ထွက်ရှိတဲ့စဘာစည်းစံစည်းဈေးကောင်းရမှာမဟုတ်တော့ဘဲအရှုံးနဲ့ကြုံတွေ့ကြရမှာကိုစိုးရိမ်နေကြပါတယ်ပြပစံတင်ပို့ခွင့်ရတဲ့ကုမ္ပဏီတွေကနေတဆင့်လယ်သမားတွေအနေနဲ့ဈေးကောင်းရရှိကြတာဖြစ်ပါတယ်တကယ်လို့စဘာလိုင်လိုင်ပေါ်တဲ့အချိန်ထိပြပတင်ပို့ခွင့်ပိတ်ထားမယ်ဆိုရင်တော့စံစည်းကြပြီမဲ့လယ်သမားတွေကအရှုံးနဲ့ကြုံတွေ့ကြရမှာပါဒါနဲ့ပိုဆိုးတာကစဘာကိုလယ်သမားရောကုံတဲ့ရောစံဆက်ပိုင်ရှင်တွေရောတိုးလောင်ကြိတ်ခွဲတဲယူရောင်းချတာတွေကိုကွန်ပျူတာဒီဂျစ်တယ်စနစ်သုံးစမတ်ကတ်တွေနဲ့အတူရဲတပ်ဖွဲ့ကမှတ်တမ်းယူကြက်မှတ်စစ်ဆေးမှုအောက်မှာထားရှိရမယ်လို့လည်းစံကုံတဲ့ကြီးတွေစီကတဆင့်သိရှိရပါတယ်ဒါဟာဆိုရင်ဟိုးတစ်ချိန်မြမဆိုရှယ်လစ်လမ်းစဉ်မဆလာတပါတီအာဏာရှင်စနစ်အောက်ကတာဝန်ကြီးစဘာစီမံကိန်းသီးနှံစိုက်ပျိုးကြရတဲ့တောင်သူလယ်သမားတွေဘဝထက်တောင်အခြေအနေဆိုးသွားပြီလို့မြေလက်အခြေစိုက်တောင်သူလယ်သမားအရေးဆောင်ရွက်နေတဲ့ရှင်းလက်မြေပရာဟိတအသင်းကကိုဇော်မင်းထိုက်ကပြောပါတယ်
ဆိုင်ပြိုးရင်းနဲ့ပတ်သက်လို့လေနေပဲတွေနှမ်းနေမှာမဟုတ်ဒီပိစင်ကုံတို့မတ်ပဲတို့စပါတို့အရင်လိုပဲရှင်းနီးနဲ့သူကအဲ့လိုပြန်ပြီးတော့တုံးပြီးတော့ဒါကိုပြည်သူလူထုရဲ့စိုးကြိုးကိုလှုပ်လာနိုင်တယ်ပေါ့နော်လက်နဲ့ရှိတာဟုတ်လက်နဲ့နဲ့ပြည်သူချိတ်ချောက်ပြီးတော့ဒီလိုလှုပ်လာနိုင်တယ်လို့လည်းကျွန်တော်တို့ကြိုတင်ပြီးတော့ယူဆတယ်ပေါ့မဆလာခေကဆိုရင်တော့အဲ့လိုနေကြောပြီးတော့မယောင်းရဘူးနောက်ပြီးတော့ဒီတဝင်းကြီးတိနံနေရသူတို့အဲကိုယ်အိမ်မှာစားစရာမရှိရင်လည်းအတွေးရှာပြီးတော့ဒီတာဝန်ကြီးတိနံတွေကိုတွန်းရတာပဲသူတို့စီမှာဆယ်တွန်းတွန်းရမယ်ဆိုရင်ကိုယ်စီမှာမရှိလို့ရှိရင်လည်းဟိုမရှိတာတာပြောလို့ရဒါပေမဲ့ကိုယ်အိမ်မှာရှိတဲ့နွားရှိရင်နွားရောင်းတွန်းရတယ်အလန်အဲရာမြေရှိရင်ရာမြေပေါင်းပြီးတော့အဲဒီဟာတွေကိုသူတို့တတ်မှတ်ထားတဲ့အားတွေကိုတွန်းရတယ်ပေါ့နော်မဆလာကစ်တဲ့တောင်အဆိုးသွားနိုင်တယ်
မြမစီဝါရေးသူတွေဒီဥစိန်ထေးကလည်း1962မတ်လ2ရက်နေ့စစ်အာဏာသိမ်းခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်းကနေအခုနောက်ဆုံးအာဏာသိမ်းအုပ်ချုပ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အထိဘာမူဝါဒမှချမှတ်နိုင်ခြင်းမရှိဘဲစီဝါရေးကိုအမိန်ပေးစနစ်နဲ့လှုပ်ဆောင်လာခဲ့တာလို့ဆိုပါတယ်စစ်အာဏာသိမ်းဗိုလ်ချုပ်ကြီးနေဝင်းဦးဆောင်တဲ့တော်လှန်ရေးကောင်စီအုပ်ချုပ်တဲ့1968ခုနှစ်ကမြန်မာနိုင်ငံမှာဆန်ရှားပါမှုဖြစ်ခဲ့ပြီးရခိုင်ပြည်နယ်စစ်တွေမြို့မှာဆိုရင်စူပူလှုပ်ရှားမှုတွေဖြစ်ပွားခဲ့လို့ပြစ်ခတ်နှိမ်နင်းရတဲ့အထိဖြစ်ပွားခဲ့ပါတယ်။အလားတူ1988ရှစ်လေးလုံးလူထုအုပ်ကြွမှုကိုဗိုလ်ချုပ်ကြီးစောမောင်ဦးဆောင်တဲ့စစ်တပ်ကနှိမ်နင်းပြီးနိုင်ငံတော်ငြိမ်ဝှေ့ပြည်ပြမှုနဝတအနေနဲ့အုပ်ချုပ်ခဲ့စဉ်အစိုးပိုင်းမှာဆန်ရှားပါမှုတွေဖြစ်ပွားခဲ့ပြီးဈေးတွေလည်းခေါင်ခိုက်ခဲ့ပါတယ်။အခုနောက်ဆုံးစစ်အာဏာသိမ်းအုပ်ချုပ်ခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်ထက်မှာလည်းပဲစံစည်းတွေခေါင်ခိုက်ကုန်တာဟာစစ်ဗိုလ်ချုပ်တွေအနေနဲ့စီမံခန့်ခွဲမှုကိုမသိရှိပဲမူမရှိလမ်းစဉ်မရှိပဲစီးပွားရေးကိုအမိန်အာဏာပေးလှုံ့ဆော်ခဲ့တဲ့အတွက်ကြောင့်လို့မြမစီးပွားရေးသူတေသည်ဦးစိန်သေးကပြောပါတယ်
စာနာရေးကပုလုံရေးမှာဆန်းအဓိကကြတာဟုတ်ဗျ။ဘာလို့လဲဆိုလူတွေကသောင်းဝင်ကြက်လာရင်ဟိုတပူပေါ်နပူဆင်းရင်သူ့ကိုထပ်ပြီးတော့တော်လန်တော့မှာဘူးကြောက်တဲ့ခါကျတော့ကျိုတင်ကာကွယ်မှုလောက်တာပေါ့ဗျာ။ဆန်းစပါးအရေးကြီးဆုံးဗျ။အဲ့တော့သူကလက်သမားပဲသူကဟိုနှိပ်ကွက်တာပေါ့ဗျာ။စာနာရေးခါကျပြဿနာသိချင်းနေပြီ။အရင်တော့တနိုင်ငံလုံးကိုသူတို့လည်းနေမြေစိုးမှုတွေဗျ။မာဆလာခစ်ကောဟိုနဝရနာဖာလည်းပြန်ကြည့်။အခုကခင်ဗျပြန်ကြည့်မာလာကတဝက်ကျော်သူမစိုးမှုတော့ဘူး။စဘာမှာဦးပြန်ကြည့်ပြရွှေဘူစဘာစကိုင်းမကွေ sorry မရတော့ဘူးဒီဟောလေသူတို့အာဏာမစုံမိုးတော့ဘူးသူတို့လုပ်လို့မရတော့ဒါတစ်ချက်ကျွန်တော်စမ်းဆိုတာကဘယ်မှာအများဆုံးဆိုင်တယ်ဗျာပဲခူးတိုင်းရန်ကုန်တိုင်းရေအေဝတိုင်းမဟုတ်ဘူးလားပဲခူးကလည်းမစုံမိုးတော့ဘူးခင်ဗျာဒ ဒါကျွန်တော်အေရီယာကိုခွဲပြတာအသေးစိတ်ရန်ကုန်တိုင်းဒီလိုပဲရန်ကုန်တိုင်းမှာတချို့နေရာတွေသူတို့မကြီးဆိုးနိုင်တော့ဘူးဗျအေရီယာရင်းနဲ့ကြံတယ်အေရီယာရင်းစပကြီးဖြစ်တယ်သူအေရီယာရင်းကြံမှာကောင်းပြီသူကတော့လုံမှာမလားတော့သူကတော့ဖိနေမှာအမှန်ပဲကျွန်တော်တို့ပြည်သူလူထုကမထူးတော့ဘူးအဲ့ဒီသူတို့စစ်တပ်ခေါင်းဆောင်30လုံးနော်30လုံးကောင်းမဲအကောင်တော်ဆိုလားတနက်ပြပြီးတိုင်းပြည်စီးပွားရေးအုပ်ချုပ်လို့မရဘူးဘာပေါ်လစီမှလည်းမရှိဘာမူဝါဒမှလည်းမရှိအာဏာရှင်ထုံးလိုက်တော့ကြတော့မူဝါဒလည်းမရှိစီကံလည်းမရှိဘာ regulation rules ဘာမှမရှိဘူးခင်ရလျှောက်ပြီးစိတ်မီးတို့ကုတဲ့ဖြစ
်အဲ့ဒီလိုပြည်ပတင်ပိုးခွင့်ပိတ်ပင်တာကိုတက်တန်းတိုးလိုက်ရင်အရင်ဆုံးလယ်သမားတွေသာထိခိုက်နစ်နာမှာဖြစ်ပြီးစိုက်ပျိုးစရိတ်ကုန်ကြငွေတွေဆုံးရှုံးမှာဖြစ်တယ်လို့လည်းလယ်သမားတွေကပြောဆိုနေကြပါတယ်ဒါနဲ့ပတ်သက်ပြီးမကွေးတိုင်းပွင့်ပြူမြို့နယ်ကလယ်သမားလဲဟုတ်တောင်သူလယ်သမားအရေးဆောင်ရွက်နေသူတူကလည်းအခုလိုပြောပါတယ
်ယတနာတော့ဘူးရှိမလို့လယ်သမားတွေပဲရှိမှာပေါ့အခုစိုက်တိုးစိတ်ဒီနဲ့အဲ့လိုတော့စားသုံးသူပြည်ရင်းစားသုံးသူတွေစားသုံးတဲ့လူတွေဝယ်စားတဲ့လူတွေအတွက်တော့အဆင်ပြေတာပေါ့သို့တော့ခုတ်လုပ်သူတွေအတွက်ကြတော့ကြာရင်တော့ဘယ်ခံနိုင်လိမ့်မလို့အဲ့ဒီဈေးမှမရရင်ကျန်တဲ့ယင်းနုနံကူပဲရတော့များတာပေါ့ဟိုဒီမျိုးသားဈေးတွေဈေးဝါဈေးတွေ ਨੇ မကိုက်ရင်လေသမားကလေညှို့ကွက်သွားနေတာပေါ့ဒီမှာခင်ဗျာစဘာမလို့တာကဒီမကွေးတိုင်းတောင်ပဲချမ်းနဲ့အေရီတဲတော့ပဲထုတ်နိုင်တော့တာကျွန်တော်တို့မကွေးတိုင်းမြောက်ဖက်ချမ်းတချမ်းလုံးကသခိုင်းမှာပါတယ်ဘာမှမထုတ်လို့နိုင်တော့ဘူးလေသူတို့ပြီးသူလက်မှသူတို့နိုင်နိုင်မယ်လို့သူတို့မြင်ထားတာဟုတ်အမြင်ရကောပြီးသူတွေကတော့ဘယ်တော့မှထက်တော်မှာမဟုတ်ဘူးဒီကောင်တွေက
ကဘာကြီးဟာကိုဗစ်ကာယောဂါနဲ့ယူကရိန်းကိုရုရှားကျူးကျော်စစ်ကြောင်းစားနပ်ရိက္ခာပြဿနာတွေကြုံတွေ့ခဲ့ရတဲ့တစ်ချိန်တည်းမှာပဲအခုအခါမှာအယ်နီညိုခေါ်ပင်လယ်သမုဒ္ဒရာရေပူစီးကြောင်းကြောင့်စိုက်ပျိုးရေးပေါ်လဲထိခိုက်တဲ့သက်ရောက်မှုတွေရှိလာပါတယ်ကဘာမှာဆန်အများဆုံးထုတ်လုပ်တဲ့အိန္ဒိယနိုင်ငံဟာဆိုရင်နိုင်ငံတကာထိပ်တန်းဆန်ဖြစ်တဲ့ဘတ်စမာတီကလွှဲပြီးကျန်တဲ့ဆန်တင်ပို့မှုတွေကိုပိတ်ပင်ထားပါတယ်ထိုင်းနိုင်ငံကလည်းရေအရင်းမြစ်ကိုထိန်းသိမ်းဖို့လိုအပ်တဲ့အတွက်လယ်သမားတွေအနေနဲ့စိုက်ဧကတွေလျှော့ပြီးစိုက်ကြဖို့တိုက်တွန်းထားပါတယ်အိန္ဒိယနဲ့ထိုင်းနိုင်ငံတို့မှာအဲ့ဒီလိုအစိုးရဘက်ကထိန်းချုပ်မှုတွေရှိပေမဲ့လည်းတစ်ဖက်ကလယ်သမားတွေအတွက်အကူအညီပေးတဲ့အစီအစဉ်တွေကိုလည်းချမှတ်လှုံ့ဆော်ပေးတာတွေရှိပါတယ်ခင်ဗျာ
ပြပါစံတမ်တင်ပိုးခွင့်တားမြင့်ချက်အပေါ်တောင်သူလယ်သမားတွေစိုးရိမ်နေတဲ့အကြောင်းမြေကြီးဩဇာစီစဉ်မှာကိုခင်မောင်စုမင်းတင်ဆက်ပေးကြတာပါလယ်ယာစိုက်ပျိုးရေးတောင်သူလယ်သမားအဆရှိတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့သတင်းတွေသုံးသက်ချက်အမြင်တွေကိုစူးစီးပြီးတော့ VOE ရဲ့အပတ်စဉ်အင်္ဂါနေ့ညရုပ်မြင်သံကြားပေါ်ကရေဒီယိုစီစဉ်မှာနားဆင်ရှုစားနိုင်ပါတယ်အခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုမထုတ်လွှင့်ပေးခင်မှာမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုတင်ပြပေးကြပါတယ်မြန်မာအာဏာသိမ်းစစ်တပ်ကိုလက်နက်ရောနှီးပညာရောအားပေးထောက်ခံနေတဲ့ရုရှားဟာအာဏာသိမ်းစစ်တပ်ကထုတ်လုပ်တဲ့လက်နက်ခဲယံတွေကိုဘာကြောင့်ပြန်ပြီးတော့အသုံးပြုနေရပါသလဲယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်အပိုင်း၃အဖြစ်ဟောင်စာကတင်ဆက်ပေးထားပါတယ်ရှင
်ရရှားနေပြီးတော့ဒီမြန်မာကနေခဲရန်တွေကိုပြန်ယူတယ်ဆိုတာမျိုးကဖြစ်နိုင်ခြေရှိပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးမကြခင်မှာပဲတော်လှန်ရေးနယ်မြေထဲကိုစီရင်လုပ်ပြီးတော့ကူးပေါင်းလာတဲ့ဗိုလ်ကြီးညီတုတကတုံ့တက်ထားတာဖြစ်ပါတယ်အခုဆိုရင်မြန်မာအာဏာသိမ်းစစ်တပ်နဲ့တော်လှန်ရေးအင်အားစုတွေရဲ့တွန်းလှန်စစ်ဟာနှစ်နှစ်ကျော်အတွင်းမှာဝင်ရောက်လာပြီဖြစ်ပါတယ်တစ်ဖက်မှာလည်းယူကရိန်းတွန်းလှန်စစ်ဟာတစ်နှစ်ကျော်လာခဲ့သလိုရုရှားဘက်ကလည်းစစ်လက်နက်တွေလိုအပ်လာလို့မြန်မာစစ်တပ်ထုတ်ခဲယမ်းတွေကိုအသုံးပြုနေတယ်ဆိုတဲ့သက်တေတွေရရှိထားတယ်လို့လက်နက်ရေးရာတုံ့တက်သူတွေနဲ့စုံစမ်းစစ်ဆေးသူတွေရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ယူကရိန်းကာကွယ်ရေးဌာနအွန်လိုင်းသတင်းကထုတ်ပြန်ထားပါတယ်။လက်နက်ရောနှီးပညာရောအားပေးထောက်ခံနေတဲ့ရုရှားဟာအာဏာသိမ်းစစ်တပ်ကထောက်လုပ်တဲ့လက်နက်ခရမ်းတွေကိုဘာကြောင့်ပြန်ပြီးတော့အသုံးပြုနေရသလဲ။ပြီးတော့ယူကရိန်းကျူးကျော်စစ်မှာရုရှားရဲ့လက်နက်တပ်ဆင်ရေးအခြေအနေဘယ်လိုတွေရှိနေလဲဆိုတာကိုစီရန်ဘိုကြီးညီတုတနဲ့သတင်းစာဆရာကိုနေတမောင်တို့ကတုံ့တက်ထားတာကိုနားထောင်ကြအောင်ခင်
။ဘာလို့လဲဆိုတော့အခုရုရှားဒီယူကရိန်းမှာဆစ်ရှုံးနေတယ်နောက်တစ်ခါကျွန်တော်တို့ဒီလေလာရတော့မှလည်းရုရှားဟာသူပထမဆုံးဒီစပြီးတော့ဟိုတိုက်တဲ့အခါမှာသူအရင်တော့စစ်ကြံပစ္စည်းတွေနဲ့လည်းသူဟိုတိုက်နေရတွေ့ပါသူရဲ့တပ်ဖွဲ့ဝင်တချို့တပ်ဖွဲ့ဝင်တွေဆိုလို့ရှိရင်ဒီ equipment တွေမပြည့်စုံတာတွေဓာတ်ထည်မပြည့်စုံတာတွေဒါကျွန်တော်ခဏခဏကြားသိတာပဲပေါ့နော်ဆိုအနည်းဆုံးပြောမယ်ဆိုရင်ဒါ work 我跟他在会里说东西，啊，你先教一个，哦，对啊，开眼你们弄老古，如果开眼你们不难古，知道？第一段叫我们录，然后哈，过去嘛，对，啊，这点三年了，就那种明白，到第一这点我偏心不呀，大家了，啊，对，你妈那家了，土地你妈是真的，对，然后那家的嘛，心里的啥啥不是的，我都看，你妈是这个嘞。青龙团比较嘛，就基层的，那他的开眼的，我那做的皮子那路啊啊，大卫皮啊，苗包，那就那路，第哈人，以前那里边伢面那么好苦，怎么有这，里边伢苗也开眼的，我都到小偷吧，那偷的看到，哎哈人家，我真的真的嘛苦，都地砖嘛个来的，那路哦，地砖轻轻个变比较好，大家来省没事的，我大家来省没事的，都个第八十个人路。变比较中南的啊，那么好点转，你妈是这么有培养部的啊，习惯，就这拍嘛嘞，啊，你妈是这样子的，啊，奶奶家稳稳不咯，啊，奶奶家稳稳都都按你来没事吧，这第二招么啊，都嘛是你的部里的培养的股，啊，第二啥股都第二招呢，会不会很多吧嘞？第二招不咯，啊，第二个嘞，喏，六二姐，好了，喏，这边伢的都打扮不啦的，六八零的，是吧？哎，你呢？不是那的 sales 那个，变那个，那那天，嗯，进步你家的，风扇牛肉就啥玩意儿？
这农民哥呢，的 Russia， 棉麻是这个阿哥为了那开眼，哦，端油的，进步的，留着就能拿回来，就能拿来拿多呢呢，的，了那开眼的，就吃米苦的那样的些，不能叫人呢，第二个包，喏 ，India 的包。So I do a Mimavia Kapasa Loga Tokia, you love to Akuma. I wait and say with Abugona to who are Myanmar Sitane, Russia Sitane, Jama, Beronega, Bilo Toy Toki or Lulume, so the agreement with Shitale or General Mabi. Together, I pong and you are all government to government, Sitat to Sitta, Ajin Dongrea, or Puong song will be double or Lome, Barunyaru, Tomo Vedue, oh, Russia Shia.The Myanmar Sitaga, where you go, then Dwimbo, Aguni, don't have a Lena Kayan, the Yahayan, if you see a sheep. Arau, Yan Pichi, Wutra, Russia, Nibinas, Idea, Nibira Kungjane, Yami Shipping Lumbo, General Motorgai Total Assembly. I pull them you love and need them to matter. Myanmar Ga is you, Yan Wayne Yari Ludo, General Namade.
Tagar of Myanmar, Ukraine, say a Chinego, Syrian Boji Nidutane, Tresasia, Koneta Maunoga, Sweeney Tora Chibare.Now, Pamale, Yamane, Ukraine, but that son of a John Yadrigo, but do they got don't that Sunni Jamal Surago, some your tissue pitcher up there? General Hansaba, American Biron Zugani, then set picker up there.
Yamane, Ukraine, Nanga, Tini, Nashi Jago, Hansaga, disappeared her, and nothing gets Araba. Growing on Naya Bassing and out of Coopy, the American Nanga is out in some other Kugo, Tolan Pizza Mare.အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့အမေရိကန်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်မှုအလားအလာပြောင်းလဲသွားနိုင်တဲ့တစ်ချိန်တည်းမှာပဲတချို့သူတွေအတွက်တော့သမ္မတရွေးကောက်ပွဲဝင်ရောက်ဖို့အခြေအနေကောင်းတွေပိုရှိလာနိုင်ပါတယ်။ VOA သတင်းတောက်ဗရိုနီကာဘယ်လ်ဒါရက်စ် E-Classy Recipe ပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါမယ်ရှင်။
American သမ္မတဟောင်းဒေါ်နယ်ထရမ့်ဟာဆွဲချက်တင်ခံပြီးတဲ့နောက်ခုအခါသူ့မှာအကျဉ်းသားနံပါတ်ရှိလာပြီးဖြစ်တယ်လို့မှုကင်းမှတ်တမ်းတပ်ပုံလည်းအရိုက်ခံပြီးပါပြီ။ဒါပေမဲ့လည်းသူဟာဘာအမှမကျူးလွန်ထားတာမရှိကြောင်းငင်းဆိုနေသေးပါ။ကောက်ခံရရှိတဲ့လူမှုစစ်တမ်းတွေမှာလည်းသူ့ကိုဆက်လက်ထောက်ခံနေကြသေးပါ။ Republican Party သမ္မတကိုယ်စားလှယ်လောင်းတော်တော်များများကလည်းသူသာအနိုင်ရချေရှိတဲ့ဆိုရင်သူ့နောက်ကရက်တီပေးသွားမယ်ဆိုပြီးတော့ပြောကြပါရစေ။
I think that many of these prosecutions
Trump ပေါ်ဆွဲဆိုထားတဲ့အမှုတော်တော်များများကသူ့ကိုနိုင်ငံရေးအရဝိုင်းဝန်းလုတ်ချက်မှုတတ်တတ်လို့ထင်ပါတယ်။ကျွန်တော်တို့နိုင်ငံအတွက်လုံးဝကိုစိတ်ပျက်စရာအခြေအနေပါ။နိုင်ငံရေးအတိုက်ခံတွေကိုရဲအင်အားတုံဖယ်ရှားတဲ့ Banana Republic အစိုးရလိုမျိုးဖြစ်လာတာကိုမမြင်ချင်ပါဘူး
။ Trump ကိုထောက်ခံမှုဂရီးပြုခဲ့ကြတဲ့ Republican သမ္မတကိုယ်စားလှယ်လောင်းတွေကို Democrat ဘက်ကဝေဖန်ပါတယ်။
If you are unwilling to
ရင်းရင်းချမ်းချမ်းအာဏာလွှဲပြောင်းဖို့နှောက်ယှက်တဲ့ Donald Trump အပြုအမူကိုထုတ်ဖော်မပြောရဲတဲ့သူတွေဟာရွေးကောက်ပွဲဝင်ဖို့အရေးအချင်းမပြည့်မီတဲ့သူတွေပါဒီလိုအခြေအနေအောက်မှာတောင်မှသူ့ကိုမဲပေးမယ်ပြစ်ဒဏ်ကနေလွန်ငင်းခွင့်ပေးမယ်လို့ပြောနေသူတွေဟာရွေးချယ်ခံတဲ့သူတွေလားဆိုတာမေးချင်ပါတယ်
American ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲကျင်းပဖို့တဖြည်းဖြည်းနီးကပ်လာနေချိန်မှာပဲ Trump နဲ့ပတ်သက်တဲ့ကိစ္စရဲ့မှန်သမျှထက်တချို့ပြည်နယ်တွေမှာအောက်ခြေအထိစည်းရုံးပြင်ဆင်နေပြီဖြစ်တဲ့ Democrat တွေရဲ့ဗျူဟာကိုမမေ့လျော့ကြဘူး Republican ခေါင်းဆောင်တချို့ကသတိပေးပါတယ
် You don't make things personal. You do things that are clearly
in the best interest. ဘယ်ပါတီအတွက်ယက်တည်နေလဲဆိုတာထက်ကိုယ်မဲဆန္ဒနယ်မြေတွင်းမှာနေထိုင်ကြသူတွေအတွက်အကောင်းဆုံးဆောင်ရွက်ပေးကြပါမယ်ကျွန်တော်ဟာ Republican သစ္စာကံတူဖြစ်တယ်လို့ Republicanကံရဲ့စံတန်မိုးတွေကိုလည်းထောက်ခံသွားမှာပါ ဒါပေမဲ့လည်းကျွန်တော်တို့ကဥပဒေကိုမျက်ကွယ်ပြုဆောင်ရွက်မှာတော့မဟုတ်ပါဘူ
းခုခါ Trump နဲ့ Biden တို့ကြားပြိုင်ပွဲကိုအားလုံးကစိတ်ဝင်စားနေကြပေမယ့်လည်းပြိုင်ပွဲအတွင်းတခြားသူတွေလည်းဝင်ရောက်လာနိုင်ပါသေးတယ
် I have not closed the
ကျွန်တော်ဝင်ပြိုင်မှာမဟုတ်ဘူးလို့ပြောမထားပါဘူးရွေးကောက်ပွဲမှာအမှန်တကယ်နိုင်နိုင်မယ်ဆိုရင်နိုင်နိုင်မဲ့အခြေအနေတွေလည်းရှိမယ်ဆိုရင်အဓိကရှင်ပြိုင်ပွဲနှူးကလည်းတိတ်အခြေအနေမကောင်းဘူးဆိုရင်အားလုံးမျှော်လင့်မထားတဲ့အခြေအနေတွေလည်းပေါ်လာနိုင်ပါတယ်
အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့တနှစ်ကျော်လောက်လုံနေသေးတဲ့အချိန်တော်အတွင်း Trump ရဲ့အမှုအခြေအနေ Biden ရဲ့အသက်အရွယ်ကြောင့်ဖြစ်လာနိုင်တဲ့အခြေအနေပေါ်မူတည်ပြီးတော့မဲဆန္ဒရှင်တွေရဲ့သဘောထားပြောင်းလဲနိုင်တယ်လို့သုံးသပ်သူတွေကထောက်ပြကြပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါငါမျိုးစိတ်တွေထိမ့်သိမ့်ကာကွယ်တဲ့စွန့်လွတ်ပွဲတော်အကြောင်းနာဆင်ရပါမယ်ဘူဂေးရီးယားနိုင်ငံမှာစောင်းခုံငတ်တွေအုပ်လိုက်ပြန်တန်းနေရာရွှေ့ကြလေးရှိတဲ့လမ်းကြောင်းတစ်လျှောက်ဆွလွတ်ပွဲတော်တွေကျင်းပခဲ့ပါတယ်။တဘာဝပဝင်းစဉ်အတွက်အရေးပါတဲ့ငှက်မျိုးစိတ်တွေကိုထိမ့်သိမ့်ကြစေဖို့ရည်ရွယ်ချက်နဲ့ထူးခြားတဲ့စွန့်ပုံစံမျိုးစုံကိုကောင်းကင်ထံမှာတမူထူးမြင်ရမယ့်ဆွလွတ်ပွဲတော်စီမဆုမြတ်မွန်နဲ့အတူကမ္ဘာဒေါ်လာခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။
ဘူဂေးရီးယားနိုင်ငံအရှေ့ဘက်ပင်လယ်နက်နဲ့ထိစပ်နေတဲ့ကန်ယူရန်ဒေသတွေဟာငှက်မျိုးစုံနေရာရွှေ့ပြောင်းပြန်တန်းကြလေးရှိတဲ့လမ်းကြောင်းနေရာတွေဖြစ်ကြပါတယ်။သဘာဝပတ်ဝန်းကျင်ရှင်သန်တည်မြဲရေးအတွက်အရေးပါတဲ့ငှက်မျိုးစိတ်မျိုးစုံကိုထိန်းသိမ်းစောင့်ရှောက်ရေးအတွက်ရည်ရွယ်ပြီးတော့ငှက်များနဲ့အတူပြန်တန်းခြင်းလို့နာမည်ပေးထားတဲ့ Via Pontica Flying with the Bird ဆိုတဲ့နိုင်ငံတကာဆွန့်လွတ်ပွဲတော်တွေကိုငှက်တွေစောင့်ခိုဖို့စတင်နေရာပြောင်းရွှေ့ကြခြင်းဩဂတ်လကုန်ပိုင်းတုန်းကကျင်းပခဲ့ပါတယ်။နိုင်ငံဆောင်ကဆွန့်လွတ်ဝါသနာရှင်တွေစုပြီးတော့ငှက်တွေအုပ်စုလိုက်ရွှေပြောင်းပြန်တန်းကြတဲ့ Fire Pontica လမ်းကြောင်းတစ်လျှောက်ကကောင်းကင်ထက်မှသုံးဘက်မြေဆွန့်ကြီးတွေလွှတ်တင်ပြီးတော့ဆွန့်လွတ်ပွဲတော်တွေကိုကျင်းပကြတာပါငှက်များနဲ့အတူပြန်တန်းခြင်းဆွန့်လွတ်ပွဲတော်မှာဘူဂေးရီးယားနိုင်ငံကဆွန့်လွတ်အဖွဲ့တွေသာမကတခြားနိုင်ငံတွေကဆွန့်လွတ်ဝါသနာရှင်တွေပါပါဝင်ဆင်နွှဲခဲ့ကြပါတယ
်Покрай бреговете прилетат много и ета от
Не торо мямя сангхо бу Via Pontica ရွှေပြောင်းငှက်လမ်းကြောင်းအတိုင်းမြောက်ဘက်ကနေတောင်ဘက်ကိုသွားကြသလိုစောင်းကုန်သွားရင်တောင်ဘက်ကနေမြောက်ဘက်ကိုပြန်လာကြပါတယ်အဲဒါကြောင့်ငှက်တွေပြန်တန်းသွားကြတဲ့ပင်လယ်နဲ့ကန်ယူရန်လမ်းကြောင်းတစ်လျှောက်ကနေရာခုနှစ်ခုမှာကျွန်တော်တို့ဆွန့်လွတ်ပွဲတော်လုပ်ဖို့ရွေးချယ်တာပါငှက်တွေအုပ်စုလိုက်နေရာရွှေပြောင်းမှုပြန်တန်းလေရှိတဲ့လမ်းကြောင်းကိုလူတွေကိုပိုသိစေချင်တာရောဆွန့်လွတ်ပွဲတော်ကိုစိတ်ဝင်စားသူတွေပိုများလာအောင်ပါကုလိုနေရာကိုရွေးချယ်တာပ
ါပွန်တီကလမ်းကြောင်းတစ်လျှောက်နေရာစုံမှာလုတ်တဲ့ဆွန့်လွတ်ပွဲတော်ကိုအခု2023ခုနှစ်မှာ17ကြိမ်မြောက်ကျင်းပတာဖြစ်ပါတယ်တက်ရှိရေနေတဲ့တဝါတွေလိုသုံးဘက်မြန်လှုပ်ထားတဲ့ဆွန့်ကြီးတွေကပင်လယ်နဲ့ကန်ယူရန်ဒေသပေါ်မှာပြန်ဝဲပြီးတော့ငှက်တွေနေရာရွှေ့ပြောင်းတဲ့လမ်းကြောင်းတွေကိုပြနေတယ်လို့ဖြစ်နေပါတယ် Fire Pontic ကလို့တည်ကြတဲ့လမ်းကြောင်းတစ်လျှောက်မှာຫນွေອູ້ປောက်ໄຊນແລະສ້າງອູ້ປောက်ໄຊဆိုຍິນງັດတွေທ່ອງຕ້ອງຊີອົກໄລປ່ຽນຕັ້ງຈາລະກໍມຽນດ້ວຍຢາແລະອັດແນງການສົງກະງັດວາດນາຊິນတွေບູເກຣີຍາနိုင်ງານອະນົາເພັດປິນເລນແດດີຕາတွေກໍດະກຸດກະລາປິໍງັດတွေກໍສ້າງຈີຈາລະຊິບາແດອະຄຸລໍສ້າງອູ້ປောက်ໄຊဆိုຍິນສ້າງຄູບໍນຽາຊ່ວຍປ້ອງຈາລະຊິແດງັດတွေແດມາອະເນຍຍາງງັດຈີວິນບໍໄດ້ຈູຈາງັດတွေခြေတော့အထိအမွှေးတွေပါနေလို့ဘုဖနက်စီးထားသလိုဖြစ်နေတဲ့လေးယုံငှက်တွေအပါအဝဲငှက်မျိုးစိတ်အများအပြားကိုတွေးရလေရှိပါတယ်မျိုးတုံးပြောက်ွယ်တော့မဲ့ငှက်တွေကိုကာကွယ်ကြဖို့နဲ့တဘာဝကိုထိမ့်သိမ်းစောင့်ရှောက်ကြဖို့အရေးကြီးတယ်ဆိုတာကိုလူတွေပို့ပြီးတော့သတိပြုမိအောင်လို့ဒီနှစ်နေရာခုနှစ်ခုမှကျင်းပတဲ့ဆွန့်လွတ်ပွဲတော်တွေမှာဘူဂေးရီးယားကသာမကနိုင်ငံတကာကဆွန့်လွတ်ကျွမ်းကျင်သူအများအပြားပါဝင်ကြပါတယ်
Već 8 godina i polovina sam wind hunter Singapur i letim grupovo pravim svakakvi figuri pravim svakakvi interesni
Singapur wind hunter sono poema jano para khu so yin shin ne shi twa ba bi
ကျွန်တော်တို့အဖွဲလိုက်ဆွန်လွှတ်ကြရင်ပုံစံမျိုးစုံအစမ်းထွင်ပြီးတော့လွှတ်ကြပါရယ်ဆွန်တွေကိုရေထဲမှာစိုက်ပြီးအပေါ်ပြန်တက်တဲ့ပုံမျိုးအဝိုင်းပုံမျိုးနေရောင်ကြီးဖြာထွက်နေတဲ့ပုံစံမျိုးမျိုးစုံကိုပုံဖော်လွှတ်ကြတာပါတော်တော်လေးစိတ်ဝင်စားဖို့ကောင်းပါတယ်ဒီလိုလုပ်နိုင်ဖို့ကတော့အဖွဲလိုက်ဆွန်လွှတ်မှာပဲဖြစ်မှာပါ
ဆွန်ပုံစံတွေကိုသုံးပတ်မြင်ထူးထူးခြားခြားလှုပ်ထားကြသလိုဆွန်လွတ်သူတွေကလည်းခက်ခဲတဲ့နီလန်းတွေကိုသုံးပြီးတော့အစွမ်းပြကြတဲ့အတွက်ဆွန်လွတ်ပွဲတော်လာကြည့်သူတွေအတွက်ကတော့အံ့ဩစရာဖြစ်နေပါတယ်ဆွန်လွတ်ပွဲတော်ကျင်းပတဲ့ရက်တွေမှာမနေ့စောစောတည်းကဆွန်လွတ်သူတွေကသူတို့ရဲ့သူမတူအောင်လှုပ်ထားတဲ့ဆွန်တွေကိုလွှတ်တင်ပြီးတော့ပြန်တန်းပြသကြပါတယ်အခုလိုဆွန်လွတ်အစွမ်းပြနိုင်ကြဖို့အတွက်လည်းတော်တော်လေးလေ့ကျင့်ထားရတာဖြစ်တယ်လို့ဆွန်လွတ်ကြွချင်းသူတွေကပြောပါတယ်
Разбира се, иска си постоянство, иска си умения, които сега казват, че като колело...
Ди ванна гаро даушао лечи не во лоду лове, джуанжи муле лоре ванна мю пипаре. Соно яра го санге си яра не туре лу пьоча баре. Чено ато гаро соно яра пурам кабаре. Аку кема санге сан туин си яра ле луэ ро мануэ бау. Мяжи тен ю лера во лура му соно да не наньше пьо луро я баре. Соно да гаро лечи му лоду лу, လေရဲ့အကျိုးကိုလည်းတည်ဖို့လိုပါတယ
်သူတို့လိုနိုင်ငံတကာကအဖွဲလိုက်ဆွန်လွှတ်ကြသူတွေကဆွန်လွှတ်တာကိုအားကစားတစ်ခုလုပ်တယ်လို့သဘောထားပြီးတော့ပုံစံအစ်စ်တွေဖန်တီးနိုင်အောင်လို့လေ့ကျင့်ထားကြတာဖြစ်ပါတယ်ဖင်လန်နဲ့ကြီးကအနာတတ်ထားတယ်လို့ဖြစ်နေတဲ့ဘူလ်ဂေးရီးယားကမ်းခြေပေါ်မှာတော့တက်ရှိတဲ့တော်ဝါတွေလိုအေယာမဆွန်ကြီးတွေဝဲပြန့်နေတာကိုမြင်ရသူတွေအနေနဲ့ကမ္ဘာပေါ်မှာအတူရှင်တွဲနေထိုင်နေကြတဲ့တက်ရှိတဲ့တော်ဝါတွေကိုထိမ့်သိမ်းကာကွယ်စောင့်ရှောက်ဖို့လိုတယ်ဆိုတဲ့အချက်ကိုသတိပေးနေတယ်လို့ဖြစ်နေပါတယ်ဘူလ်ဂေးရီးယားနိုင်ငံက Fire Pontica ငှက်လန်းချောင်းတစ်လျှောက်မှာတော့ August လကုန်ပိုင်းကစပြီးတော့ဆောင်းခုံငှက်တွေကိုမြင်တွေ့ရနိုင်တာမို့ရှားပါငှက်တွေကိုရှားဖွေစောင့်ကြည့်ရတာဝါသနာပါကြတဲ့ကမ္ဘာတဝန်းကငှက်ဝါသနာရှင်တွေတကူးတကလာကြည့်နေကြပါပြီအခုလိုမျိုးနိုင်ငံတကာကသဘာဝကိုတန်ဖိုးထားသူတွေလာကြည့်နေကြတဲ့ငှက်တွေနောက်နှစ်ပေါင်းများစွာအထိလွတ်လွတ်လပ်လပ်ကောင်းကင်မှာဆက်လက်ပြန့်တန်းနိုင်ကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နိုင်ငံတကာကဆွန်လွှတ်ဝါသနာပါသူတွေကလည်းဖင်လန်နဲ့ကန်ယူရန်ဒေတာတချောက်မှာမြန်မာနဲ့အတူပြန်တန်းခြင်းဆိုတဲ့ဆွန်လွတ်ပွဲတော်ကိုကျင်းပခဲ့ကြတာဖြစ်ပါရဲ့ရှင်။ကျွန်မဆူမြတ်မော်ပါ
။ငါမျိုးစိတ်တွေထိမ့်သိမ့်ကာကွယ်တဲ့ဆွန်လွတ်ပွဲတော်အကြောင်းမဆူမြတ်မော်တင်ဆက်ပေးခဲ့တဲ့ကဘာဒရာခီးသွားအစီအစဉ်မှာနားဆင်ခဲ့ကြရတာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ VOA မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အင်္ဂါဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့ပါဘူး။အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုမက်ခင်လီကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။မြမအရေးအာဆီယံချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရက်ကိုဆက်လက်ချုပ်ကန့်ထားမှာဖြစ်တယ်လို့အာဆီယံလှည့်ကြဥက္ကဋ္ဌအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါရယ်။အာဆီယံထိပ်သီးအစည်းအဝေးနဲ့အခြားအဆင့်မြင့်အစည်းအဝေးတွေမှာမြန်မာကိုတက်ရောက်ခွင့်တားမြစ်ထားပေမဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရဖို့အာဆီယံကချမှတ်ထားတဲ့မူဝါဒအတိုင်းတွန်းအားပေးဆောင်ရွက်တဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံဟာဗတ်ပေါင်းစုံအဖွဲ့အစည်းအလုံးနဲ့ထိတွေ့ဆက်ဆံခဲ့တယ်လို့လည်းအင်ဒိုနီးရှားသမ္မတကပြောပါရယ်။ဒါပြင်အာဆီယံရဲ့ဘုံသဘောတူညီချက်၅ရက်ကိုအကောင့်ထည့်ဖော်ဖို့ပြက်ကွက်မှုနဲ့အရင်သားတွေပေါ်အကြမ်းဖက်တိုက်ခိုက်မှုတွေအတွက်လည်းအာဆီယံခေါင်းဆောင်တွေကပြင်းပြင်းထန်ထန်ရှုတ်ချထားပါသေးတယ်။2026ခုနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြင့်တာဝန်ယူမဲ့မြန်မာနိုင်ငံနေရာမှာဖိလစ်ပိုင်နိုင်ငံကအစားထိုးတာဝန်ယူဖို့အသင့်ရှိကြောင်းဖိလစ်ပိုင်သမ္မတဖာဒီနယ်မာကုစ်ဂျူနီယာကဒီနေ့အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့မှာကျင်းပနေတဲ့43ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးပွဲဖွင့်ပွဲအခမ်းအနားမှာကြေညာလိုက်ပါတယ်။ဒါဟာလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်တွင်းနိုင်ငံပြည်ပခန့်တွေကြောင့်အာဆီယံရဲ့ဘုံညီမှန်းချက်မေ့မိန်သွားမှာကိုစိုးရိမ်တာအပြင်မြန်မာနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပမဲ့ထိပ်သီးအစည်းအဝေးပွဲတွေကိုတခြားအာဆီယံရဲ့မိတ်ဖက်နိုင်ငံတွေကမတက်ရောက်ကြမှာစိုးရိမ်နေတဲ့အခုလိုမြန်မာနိုင်ငံနေရာမှာတနှစ်စောပြီးအလှည့်ကျဥက္ကဋ္ဌတာဝန်ယူပေးဖို့အာဆီယံအဖွဲ့ရဲ့တောင်းဆိုချက်ကိုဖိလစ်ပိုင်ကလက်ခံလိုက်တာဖြစ်တယ်လို့လည်းပြောပါတယ်မြန်မာစစ်ကောင်စီကရွေးကောက်ပွဲကို2025ခုနှစ်မှာကျင်းပပြစ်လိမ့်မယ်လို့စစ်တပ်ကကြောရောင်းနောက်ခံပေးထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအရာရှိတို့ရဲ့ပြောဆိုချက်ကိုကိုးကားပြီး AFP သတင်းဌာနမှဒီကနေ့ရေးသားထားပါတယ်ရှင်
သတင်းကျေစုပ်ကိုမခင်လေးပြောပြပေးသွားတာပါအင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲဒီကနေ့ကြောက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုဂီလ်နဲ့ရောဘတ်ဘက်စတိုပဲဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြပြချင်းည10:00ကနေ 17:00 မှာလဲတလဲပြန်နားဆင်နိုင်ပါတယ် View American အတန်လွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလဲနားဆင်ကြည့်ရှုနိုင်ပါတယ် View ကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်လဲကျေးဇူးအထူးပဲတင်ရှိပါတယ်တော်တော်ရှင်များနဲ့တကွာမြမာပြည်သူပြည်သားအားလုံးပြည့်ရနေခက်သိမ်းကင်းငိမ့်ပြီးတော့လိုရဆန္ဒပြေဝကြပါစေရှင်ကျမလေးပါပါ
This program has come to you from the Voice of America, Washington.